Welcome to the Voice of America in Burmese.
မနက်ကလူနေငယ်သားအားလုံးဒီရင်တွေပေါ်မှာတင်ဆက်ကြပါပြီခင်ဗျာ2022ခုနှစ်မလ6ရက်စနေညဘက် VOA စီစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်ခြင်းတွေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြပါမယ်မနက်ငယ်ညို့တော်များများမှာစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဒီကနေ့ဆက်ပြီးဆန္ဒပြကြပါရယ်ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုမြေရုံဘုံတွေအတံဘုံတွေပြစ်ခတ်ပြီးဖြိုခွဲပေမဲ့လည်းဆန္ဒပြသူတွေကကျွေးကြော်တံတွေအော်ဟစ်ပြီးဆန္ဒပြကြပါရယ်မြန်လာတောင်ကျွန်းမှာစစ်တပ်နဲ့ရဲကအကြမ်းဖြိုခွဲတဲ့အတွေ့ဆန္ဒပြသူတွေလမ်းထဲဝင်ပြေးကြတာကိုဒေသခံတို့နေအိမ်ပေါ်ကနေမှတ်တမ်းတင်ရိုက်ယူထားတဲ့ဗီဒီယိုမှာတွေ့ရပါတယ
်။ဒါကြပါလား။လူငယ်လားအပြိုလားလာကြ
။စံချောင်းဘားကရရက်မှာဆန္ဒပြသူတွေချထားတဲ့အဓာစီအကားရံတွေကိုစစ်တပ်နဲ့ရဲကမီးရှို့ဖျက်ဆီးခဲ့ပြီးနောက်ပိုင်းမှာတော့လူတပ်တပ်ဖွဲ့ကလာရောက်နှိမ့်သက်ပေးခဲ့ပါတယ်။ရန်ကုန်မှာလူနေလမ်းတွေတဲ့အထိရဲရုံဘုံနဲ့ပြစ်ခတ်တာတွေရှိခဲ့တယ်လို့မြို့ကန်တွေကအပြူရီကိုပြောပါတယ်။အကြမ်းဖက်ပြိုကွဲမှုအတွင်းဒဏ်ရာရသူဖမ်းဆီးခံရသူတွေရှိတယ်ဆိုတဲ့သတင်းတွေရထားပေမဲ့လည်းအရေးအတွက်အတိအကျကိုတော့အတည်ပြုလို့မရပါဘူး။ရဲကဖမ်းပြီးရိုက်နေတာဖမ်းသွားတာတွေကိုရိုက်ယူထားတဲ့တပ်ပုံတွေမှာတွေ့ရပါတယ်။ဒီကလေးရက်တွေကလည်းအကြမ်းဖက်ပြိုကွဲတာတွေရှိခဲ့တဲ့ဒဝယ်မြို့မှာဒီကနေ့လဲဆန္ဒပြပွဲတွေအရှိန်ရောမသွားသလိုရဲရုံဘုံနဲ့ပြစ်ခတ်ပြိုကွဲတာတွေရှိခဲ့ပါတယ်။
နော်ဆူခဏလေးပြေးပေါ်မယ်နော်ဆူ
မင်းလေးမှာတော့တန်ဃာတော်တွေဥဆောင်တဲ့မြတောင်တပိတ်စစ်ကြောင်းဟာစစ်တပ်နဲ့ရဲကဖြိုခွဲမှုကြိုးစားတဲ့ကြားမှာပဲဒီကနေ့အထိဆက်ပြီးချီတက်ဆန္ဒပြနေစေပါမင်းလေးမှာမလ3ရက်နေ့ကပြစ်ခတ်ခံရလို့ကွယ်လွန်သွားခဲ့တဲ့အသက်19နှစ်အရွယ်မင်းကလေးကျယ်စင်ရဲ့အုပ်ဂူကိုတောက်ကြနေညမှာစစ်တပ်ကဒူးဖော်စစ်ဆီးခဲ့ပါသေးတယ်စစ်ဖက်အုပ်ချုပ်ရေးကောင်စီရုံးဆိုင်ရာနေပြည်တော်မှာစစ်တပ်နဲ့ရဲအင်အားအလုံးအရင်ချထားတဲ့ကြားကပဲဒီကနေ့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေချီတက်ဆန္ဒပြကြပါတယ်။အကြမ်းမဖက်အာဏာဖီဆန်တဲ့ CDM လူရှာမှုမှာပြည်တွင်းကဝန်ထမ်းတွေပိုးပြီးပါဝင်လာကြသလိုဒီပနိုင်ငံအသီးသီးကမြန်မာတန်ဝန်ထမ်းတွေလည်းပိုးပြီးပါဝင်လာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကောက်ကွက်ပြီးဒီမိုကရေစီရေးတောင်းဆိုနေသူတွေနဲ့အတူတရားရဲရှိကြောင်းပြတဲ့အနေနဲ့ဩစတြေးလျနိုင်ငံဆစ်နီမြို့က Martin Place ဆိုတဲ့နေရာမှာဩစတြေးလျရောက်မြန်မာမိသားစုတွေဒီကနေ့စုဝေးဆန္ဒပြကြပါတယ်။မာလူလူနဲ့အတူတူကရက်တီပြီးဆက်လုပ်သွားမယ်လို့ဆန္ဒပြပွဲမှာပါဝင်သူတူကပြောပါတယ်
။ We are here to commit as much as we can do to help our country to show the people
မတော်နိုင်ငံကိုကူညီရေးတန်နိုင်ငံများလှုပ်ဆောင်ဖို့နဲ့နိုင်ငံမှာဒီမိုကရေစီပြန်တည်ဆောက်နိုင်တဲ့အထိနေ့ရက်တိုင်းမိနစ်တိုင်းရက်တီလှုပ်ဆောင်နေပြီးလူလူနဲ့အတူတရားရဲရှိနေပါတယ်။အတူတူကခံစားနေရပါတယ်ဆိုတာပြသဖို့ကျမတို့ဒီနေရာမှာစုဝေးကြတာပါလို့ဆန္ဒပြသူတူကပြောပါတယ်။အလားတူနီပေါ်နိုင်ငံကတ်မန်ဒူးမြို့တော်ကမြန်မာတန်ရုံအပြင်ဘက်မှာလည်းနီပေါ်နိုင်ငံသားတွေဒီကနေ့စုဝေးပြီးလူသေးဆုံးတဲ့အထိအကြမ်းဖက်တိုက်ခတ်ဖြိုခွဲတာတွေကိုဆန့်ကျင်ကောက်ွယ်ကြောင်းဆန္ဒပြကြပါတယ်။မြန်မာစစ်တပ်နဲ့ရဲကပစ်ခတ်လို့တည်ဆုံသွားသူတွေရဲ့ရုပ်ပုံတွေအကြမ်းဖက်နေနေတာကိုရယူထားတဲ့ရုပ်ပုံတွေကိုကန်ဆောင်ထားတဲ့ဒီဘောဆန္ဒပြသူတွေကဒီမိုကရေစီကိုမလွဲမသွေပြန်တည်ဆောက်နိုင်မှာဖြစ်ပေမဲ့အကြမ်းဖက်တာကိုရှောင်ရှားရမယ်လို့ပြောကြပါဗျ။အိန္ဒိယနိုင်ငံမှာထပ်ပြီးခုလုံသွားတဲ့မြန်မာရဲတပ်ဖွဲ့ဝင်တွေကိုပြန်လွှဲပြောင်းပေးဖို့မြန်မာစစ်ပဲအုပ်ချုပ်ရေးကောင်စီကအိန္ဒိယကိုတောင်းဆိုထားတယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကတာဝန်ရှိသူတူကဒီနေ့ပြောတဲ့အကြောင်း Riders သတင်းတပုတ်မှရေးထားပါဗျ။ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခိုင်းတာမလုပ်ချင်တဲ့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုအယောက်30ပတ်ဝန်းကျင်ဒီကရက်ရက်တွေကအိန္ဒိယပဲထွက်ပြေးခိုလုံခဲ့တာပါချစ်ကြည်ရင်းနှီးတဲ့ဆက်ဆံရေးကိုထိန်းသိမ်းဖို့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်10ဦးကိုပြန်ပြီးလွှဲပြောင်းပေးဖို့တောင်းထားတဲ့ချင်းပြည်နယ်ဖလန်းခရိုင်တာဝန်ရှိသူရဲ့စာတစောင်ကိုလက်ခံရရှိထားတယ်လို့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ချမ်ဖိုင်ခရိုင်ဒုတိယကော်မရှင်နာမင်းကြီးမာရီယာစီတီဇွာလီက Riders သတင်းဌာနကိုဒီကနေ့ပြောပါတယ်အိန္ဒိယအစိုးရဒီရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်ကိုစောင့်နေတယ်လို့လည်းဒုတိယကော်မရှင်နာမင်းကြီးကပြောပါတယ် မြန်မာရတပ်ဖွဲ့ဝင်တွေရဲ့ဂျမဖက်အာဏာပိဆိုင်ရေးလှုပ်ရှားမှု CDM မှာပူးပေါင်းပါဝင်ကြတာတွေရှိထားပေမဲ့အခုလိုထွက်ပြေးခိုလုံတာကတော့ပထမဆုံးဖြစ်ရတွေပါကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြံလေးကမြန်မာအရေးတကယ်ပြီးဆွေးနွေးခဲ့ကြပေမဲ့လူမျိုးရေးကောင်စီအဖွဲ့ဝင်အားလုံးသဘောတူညီတဲ့ထုတ်ပြန်ချက်တစ်ခုခုတော့ထွက်မလာခဲ့ပါဘူးလူမျိုးရေးကောင်စီအလက်ကြောင့်ဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကစတင်တာဝန်ယူအပြီးနောက်တည့်မှာပဲအခုလိုမြန်မာအရေးတကယ်ပြီးစီဝေးလုပ်တာပါကုလသမဂ္ဂဒွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထူးကိုယ်စားလှယ်ခရစ်စတင်ရှရနာဘူဂနာကတော့ကုလသမဂ္ဂအပေါ်မြန်မာလူရဲ့အာဂုအားထားပြုမျှော်လင့်ချက်တွေရော့လာနေပြီလို့တကယ်ပြီးစီဝေးတင်ပြောခဲ့တဲ့အကြောင်းအောက်ကြာနေသတင်းစာရှင်းလင်းပွဲတွင်အတွင်မှုချုပ်ရဲ့ပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောသွားပါတယ်တကယ်ပဲစီဝေးကျင်းပဖို့တောင်းဆိုခဲ့တဲ့ပြည်ထောင်နိုင်ငံကတော့မြန်မာနိုင်ငံအခြေအနေကိုအနီးကပ်ဆက်ဆောင်ကြည့်နေပြီးမကြာခင်ရက်တွေအတွင်းလူမျိုးရေးကောင်စီကနေတဆင့်နောက်ထပ်တန်ခတ်အရေးယူမှုတွေချမှတ်သွားဖို့ရှိတယ်လို့ဆွေးနွေးပွဲအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဆိုင်ရာပြည်ထောင်တမ်မတ်ကြီးဘာဘရာဝုဒ်ဝါ့ဒ်ကပြောခဲ့ပါတယ်ဒီပေါ်လာတရနေ့မှာရွေးကောက်ခံအစိုးရကိုဖြုတ်ချပြီးအာဏာသိမ်းယူလိုက်တဲ့မြန်မာစစ်တပ်ကိုလက်နက်ခဲယံရောင်းချတာပြည်ပင်ကန့်တည်းရေးလူမျိုးရေးကောင်စီကဆွေးနွေးချက်ချပေးဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေနဲ့တက်ကြွလှူရှားသူတွေကတောင်းဆိုထားပါတယ်ခင်ဗျာ
တဲ့ညာရဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေမှာလိုင်းနက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ Tinda Women ပါ။စနေနေ့ညပိုင်း VOA American တန်ရဲ့ထိတ်တရသတင်းတွေကိုဆက်ပြောပြနေပါတယ်။အီရတ်ကိုရောက်နေတဲ့ပုံရဟမင်းကြီးအနေနဲ့ထင်ရှားတဲ့မွတ်စလင်ဘာသာရေးကောင်ဆောင်အယာတိုလာအလီအယ်စစ်စတန်နီနဲ့ဒီနေ့သမိုင်းဝင်တွေ့ဆုံခဲ့ပါတယ်။ဆီရာမွတ်စလင်ကောင်ဆောင်စစ်စတန်နီဟာအသက်90အရွယ်ရှိပြီးတွေ့ဆုံမှုတွေသိမ့်မလို့ပဲတည်ကြနေလေရှိပါတယ်။သူ့ရဲ့နာဂျက်မျိုးကတာမန်အိမ်လေးမှာပဲအသက်84နှစ်အရွယ်ပုံရဟမင်းကြီးဖရန်စစ်ကိုလက်ခံတွေ့ဆုံခဲ့တာပါ။အီရတ်ဘာသာရေးကောင်ဆောင်စစ်စတန်နီဟာဆီရာအနွယ်မွတ်စလင်ဘာသာဝင်တွေကြားမှာအရေးပါတဲ့ခေါင်းဆောင်ဖြစ်ပြီးအီရတ်နိုင်ငံအတွင်းအပြင်မှာဩဇာကြီးမားသူလည်းဖြစ်ပါတယ်။နာဂျက်မြို့မှာရှိတဲ့ဘာသာရေးဆိုင်ရာအရာရှိတွေကလည်းဒီတွေ့ဆုံမှုကပုဂ္ဂိုလ်ရေးသဘောတွေ့ဆုံကြတာဖြစ်ပြီးသမိုင်းမှာအခုလိုတခါမှမဖြစ်ခဲ့ဘူးလို့ AP သတင်းဌာနကပြောပြခဲ့ပါတယ်။ကမ္ဘာမှာကိုဗစ်ရောဂါကြုံနေရခြင်းဖြစ်သလိုအီရန်ကြောထောက်နောက်ခံပေးထားတဲ့အဖွဲ့တွေကလည်းအီရတ်နိုင်ငံတဲကိုဒုံးကျည်တွေဖြစ်နိုင်ခြင်းရှိနေတဲ့စီတင်းမာမှုအခြေအနေအောက်မှာအခုလိုခရစ်ယာန်နဲ့မွတ်စလင်ဘာသာရေးကောင်ဆောင်ကြီးနှစ်ဦးတွေ့ဆုံခဲ့ကြတာပါဒီနေ့နောက်ပိုင်းမှာလည်းပုံရဟမင်းကြီးအနေနဲ့ဘက်ဂရက်မြို့တော်မှာရှိတဲ့စိန့်ဂျိုးဆက်ချယ်ဒင်းဘုရားကျောင်းမှာဝတ်ပြုသူများနဲ့အတူဆုတောင်းပွဲကျင်းပမှာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံရှိ CNN အေဂျင်စီကကိုဗစ် -19 ရောဂါရှိသူပေါင်း2,000ကျော်သေဆုံးခဲ့ရပြီလို့ထုတ်ပြန်လိုက်တာကြောင့်အစိုးရဦးဆောင်တဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့စီရင်ထက်နှစ်ဆကျော်အထိများသွားပါတယ်အစိုးရအောက်မှာရှိတဲ့ Roasted Cody CNN အချက်လက်ဆိုင်ရာအေဂျင်စီအနေနဲ့ကိုဗစ်သတင်းအချက်လက်တွေကိုပါကြိုကြားထုတ်ပြန်နေရမှာအခုဇန်နဝါရီလထိသေဆုံးသူပေါင်း 2,432 ဦးရှိသွားပြီးဒါကသေဆုံးချိန်မှာကိုရိုနာဗိုင်းရပ်စ်ရှိတာတွေ့ပေမဲ့အဓိကသေဆုံးခြင်းကဒီပိုးကြောင့်မဟုတ်ပုံရတဲ့သူပေါင်း 9,000 ကိုလည်းထက်တွက်ထားတယ်လို့ဆိုပါတယ်အခုလိုထုတ်ပြန်ချက်ပမာဏကအစိုးရထုတ်ပြန်ထားတဲ့ကိုဗစ်ကြောင့်သေဆုံးသူရေအတွက် 18,285 ဦးထက်အများကြီးတစ်ဆကျော်အထိကိုထူးထူးခြားခြားများသွားတာပါဒါပေမဲ့အစိုးရစီးရင်ထဲမှာတော့ကိုဗစ်ပိုးတွေ့ပေမဲ့အဓိကသေဆုံးရတဲ့အကြောင်းရင်းမဟုတ်တာကိုတော့ထည့်မတွက်ထားပါဘူးတကယ်တော့အခုလိုများလာတဲ့စီးရင်ကိုအတည်ယူမယ်ဆိုရင်ရုရှားဟာကမ္ဘာပေါ်မှာအမေရိကန်နဲ့ဘရာဇီးလ်ပြီးရင်ကိုဗစ်ကြောင့်သေဆုံးသူတတိယအများဆုံးနိုင်ငံဖြစ်လာမှာပါအခုလိုအချိန်မှာတရုတ်နိုင်ငံကိုသွားပြီးကိုရိုနာဗိုင်းရပ်စ်မူလရင်းမြစ်အစကိုဖော်ထုတ်ဖို့ကြိုးပမ်းနေတဲ့တပြည့်ချုပ်ကမ္ဘာ့ကျန်းမာရေးအဖွဲ့လေလာစစ်ဆေးသူတွေအနေနဲ့လည်းအခုမတ်လလယ်မှာတွေ့ရှိထားမှုအစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့ရှိနေတယ်လို့ဆိုပါတယ်။ American Intelligence ကဒီမိုကရက်မတ်တွေအနေနဲ့ဒေါ်လာ 1.9 ထရီလီယံပမာဏရှိတဲ့ COVID ဆိုင်ရာကူညီထောက်ပံ့ရေးမူကြမ်းကိုတနည်းလာနေမတိုင်ခင်အတည်ပြုပေးနိုင်ဖို့မျှော်လင့်နေကြပါတယ်။အစိုးရပါတီဖြစ်တဲ့ Democratic Party ရဲ့အမတ်တွေအားလုံးစီကနေထောက်ခံမှုအပြည့်အဝရအောင်အတွက်ဒီမူချမ်းကိုအကြိမ်ကြိမ်ပြင်ဆင်ခဲ့ပြီးမှအခုလိုမျှော်လင့်မှုဖြစ်လာတာပါဒီမူချမ်းပေါ်အတိုက်ခံ Republican Party အမတ်တွေကလည်းကန့်ကွက်မဲ့ပေးဖို့ညှိညွတ်နေချိန်မှာနှစ်ဖက်ပါတီအမတ်50 50နဲ့အရေးအတွက်တူနေတဲ့ဒီအထက်လွှတ်တော်မဲခွဲပွဲမှာ
ဒီမိုကရက်တစ်ဘက်ကလည်းသူတို့ပါတီဝင်မဲတမဲကိုမှအဆုံးမခံနိုင်ဘူးဖြစ်နေပါတယ်။အခုလိုဒီမိုကရက်တစ်ပါတီအမတ်မဲတမဲမှမဆုံးမှသာနောက်ဆုံးမဲရည်အတွက်ညီနေရင်ဒုသမ္မတကမလာဟဲရစ်အနေနဲ့နောက်ဆုံးအဆုံးဖြတ်ပေးနိုင်တဲ့မဲကိုပေးပြီးဒီမူကျန်းကိုအတည်ပြုလိုက်နိုင်မှာပါ။ဒီမိုကရက်တစ်ပါတီခေါင်းဆောင်တွေအနေနဲ့ကြားနေအလဲလက်သဘောဖြစ်နေတဲ့ဒီမိုကရက်အမတ်ဂျိုးမန်ချင်းကိုပါလောင်စည်းရုံးနိုင်ဖို့ဒီမူကျန်းတဲ့ကအလုံးလက်မဲ့ပင်းငွေဆိုင်ရာပါရှိချက်ကိုနိုင်ပေါင်းများစွာအပေးယူလုံညှိခဲ့ပြီးမနေ့တောက်ကြနောက်ပိုင်းမှာသဘောတူမှုရခဲ့တာပါဒီအပေးယူညှိနှိုင်းမှုရာအရင်အဆိုပြုထားတဲ့အလုံးလက်မဲ့ဒူးချင်းအတွက်တစ်ပတ်ကိုအရေးပေါ်ကူညီငွေပမာဏဒေါ်လာ400ပေးဖို့ကနေအခုဒေါ်လာ300ဖြစ်လျှော့ချပေးခဲ့ပြီးအလုံးလက်မဲ့လက်ခံထားရသူတွေအတွက်လည်းအခွန်အကင်းလွှတ်ခွင့်ကိုထည့်သွင်းပေးခဲ့ရပါတယ်ခင်ဗျတရုတ်နိုင်ငံအတွင်းနိုင်ငံခြားသတင်းဌာနတွေအနေနဲ့အခက်အခဲကြုံနေရပြီးသတင်းလုပ်ငန်းတွေအတွက်အန္တရာယ်ရင်ဆိုင်လာရတယ်လို့တရုတ်နိုင်ငံအခြေစိုက်နိုင်ငံခြားသတင်းထောက်များအသင်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းတရုတ်အာဏာပိုင်တွေဟာလွတ်လွတ်လပ်လပ်သတင်းထုတ်ပြန်မှုတွေကိုအနှောက်အယှက်ပိုပေးလာပြီးနိုင်ငံခြားသတင်းထောက်အနည်းဆုံး18ဦးကိုပြည်နေတန်းပေးခဲ့တယ်လို့နိုင်ငံခြားသတင်းထောက်အသင်းကထောက်ပြခဲ့ပါတယ်။အခုလိုသတင်းထောက်အရေးအတွက်များများနိုင်ငံတဲကနေမောင်းထုတ်ခံရတာမျိုးဟာ1989ခုနှစ်တရားနာမင်းဒီမိုကရေစီအရေးဆန္ဒပြပွဲတွေနောက်ပိုင်းမှာအဆိုးဆုံးဖြစ်လာတာလို့လည်းဖော်ပြထားပါတယ်။ဒါအပြင်ကိုဗစ်ကပ္ပကယောဂါနိုင်ငံတကာပဋိပက္ခနောက်ဟောင်ကောင်ဒီမိုကရေစီအရေးလှုပ်ရှားမှုနဲ့အမျိုးသားလုံခြုံရေးဥပဒေတွေထိပါကိုးကားဖော်ပြပြီးဒီဖြစ်ရပ်တွေမှာသတင်းထောက်တွေလွတ်လွတ်လပ်လပ်သတင်းယူနိုင်စွမ်းကိုကြီးကြီးမားမားထိခိုက်စေခဲ့တယ်လို့ဆိုပါတယ် FCCC လို့တူကောက်ခေါ်တဲ့ဒီတရုတ်နိုင်ငံခြားသတင်းထောက်များအသင်းအနေနဲ့အဖွဲ့ဝင်ပေါင်း220ကိုမေးမြန်းပြီးဒီစစ်တမ်းကိုပြုစုခဲ့တာပါခင်ဗျာစနေညပိုင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကျွန်တော်ဝင်းဝင်းပြောပြခဲ့တာပါ
စစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်မှာဒီနေ့ဆက်လက်ဖြစ်ပွားနေပြီးတော့ရန်ကုန်မှာတော့ဒီနေ့စမ်းကြောင်းနဲ့ကြီးမင်နိုင်ဘက်မှာပြစ်ခတ်နေနေတာတွေရှိခဲ့တယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်ဒါအပြင်ဒီနေ့ရန်ကုန်ဆန္ဒပြပွဲအတွင်းဆန္ဒပြတဲ့သူ10ခန်းအထိဖမ်းခံရတယ်လို့လည်းသိရပါတယ်ဒီကြောင့်ပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လမ်းပေါ်တော့ဆန္ဒပြတာတွေရန်ကုန်မှာစတင်ခဲ့တာအခုဆိုရင်တလပြည့်သွားပြီဖြစ်ပြီးတော့ဆန္ဒပြပွဲတွေဟာရန်ကုန်ပါဝင်မန္တလေးနဲ့နိုင်ငံတစ်ဝန်းကမြို့တွေမှာဆက်လက်ဖြစ်ပွားနေပါတယ်ရန်ကုန်မှာတော့စမ်းကြောင်းကြီးနေတဲ့မြောက်ကလာစာမူနဲ့နေရာတော်များများမှာဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့စမ်းကြောင်းမြို့နဲ့ကျွန်တော်လန်းကဆန္ဒပြတဲ့နေရာတွေကိုရဲနဲ့စစ်တပ်လုံခြုံရေးတွေကမနက်ပိုင်းမှာပစ်ခတ်နေနေတာတွေရှိခဲ့တယ်လို့ဒီဆန္ဒပြပွဲမှာပါဝင်သူတဦးက VOE ကိုပြောပါတယ
်ကျွန်တော်တို့ကွန်ဖရင့်ရှင်းလောက်ကစားပြီးလူတွေတပွဲပွဲဆူကြတာပေါ့ဆူပြီးတော့ကျွန်တော်ကတော့ကျွန်တော်လည်းမှအထိုင်ဖြစ်နေဆင်အဲတပိတ်မှပူပေါင်းလာပုံမှန်ကျွန်တော်တို့ချွေးကြော်တန်တွေလုံနေတဲ့အချိန်မှာပဲ9:40-41လောက်မှာစပြီးသူတို့ကတော့အတန်ပုံနှလုံးတော်လုံးနဲ့မျက်ရည်ပုံသုံးလုံးတော့ဖွဲပါတယ်
ရဲနဲ့စစ်တပ်ဘက်ကပြစ်ခတ်နေနေရမှာရာဘာချီမျက်ရည်ပုံနဲ့အတန်ပုံတွေကိုအသုံးပြုခဲ့တယ်လို့သိရပါတယ်စမ်းကြောင်းမှာဒီကနေ့လုံခြုံရေးဘက်ကပြစ်ခတ်နေနေတာရင်းနဲ့ပတ်သက်ပြီးဆန္ဒပြပွဲမှာပါဝင်သူစမ်းကြောင်းမြို့ကနောက်တူကလည်းအခုလိုပြောပါတယ
်ကျွန်တော်တို့မနက်ဆန္ဒရင်းဝင်ကျင်လောက်ပါသူတို့ကစမ်းကြောင်းတွေစုယုံနေတဲ့အချိန်မှာသူတို့ကရောက်လာပြီးတော့ရဲကားတွေနဲ့တပည့်ကက်ကားပေါ်တွေမှာအရေးကြီးပါတင်လာပြီးတော့အတန်ပုံတွေမျက်ရည်ပုံတွေနဲ့စတင်ပြစ်ခတ်ပါတယ်ဗျအဲ့ဒီနောက်မှာသူတို့ကကလေးရတတိယနဲ့နောက်ဆုံးသွားတဲ့အချိန်မှာသူတို့ကလမ်းတွေရက်ကွက်လမ်းတွေအထိဝင်ပြီးတော့ပြစ်ခတ်ပါတယ်ခင်ဗျအမှရက်ကွက်လမ်းတွေဆိုင်တွေကလည်းအကုန်လုံးပိတ်ခဲ့ရပါတယ်ဗျအမှရပ်ပေါ်ထဲမှာလည်းနေရုံဘုံနဲ့တံပုံးတွေခလေးတွေရောလူကြီးတွေရောအကုန်လုံးကြောက်လန့်ခဲ့ရပါလားဗျဆောက်တဲ့ကျွန်တော်လည်းမတခြားရပ်ပေါ်တော့လမ်းတွေပေါ့ကောเนาะကျွန်တော်တို့မကြီးကြီးလမ်းလို့ချွေမီးစီလမ်းလို့ကျွန်တော်တို့ပိတုပတ်တဲ့လမ်းလို့အဲ့လိုလမ်းတွေလမ်းတွေတိုင်းမှာသူတို့ကဝင်ရောက်ပြီးတက်ခတ်သွားပါလားဗ
ျစောပိုင်းကထိခိုက်ဒဏ်ရာရတာတွေဖမ်းဆီးတာတွေမရှိပေမဲ့ညနေပိုင်းတပိတ်သိမ်းတဲ့အချိန်မှာတော့အာဏာပိုင်တွေဘက်ကရောက်လာပြီးဖမ်းဆီးသွားတာကြောင့်၄ယောက်ဖမ်းခံလိုက်ရတယ်လို့လည်းပြောပါတယ
်ဟုတ်ကဲ့ဒီတပိတ်ခွဲတော့မှပဲလူငယ်တွေသူစုစုစုနဲ့ပြန်တဲ့အချိန်မှာမောင်မြိုင်လမ်းနဲ့ပြည်လမ်းထိတ်တာလေးမှာဖမ်းတယ်လို့ကြားရတယ်အတီတော့မဖြစ်နိုင်ဘူးလေ။လေးယောက်ပါသွားတယ်လို့ကြားနေရ
တယ်။ဒါပြင်ကြီးမနိုင်မြို့နယ်ဘာကရလမ်းဆောင်ဘက်မှာတော့ဒီနေ့မနက်ပိုင်းကလေးကလုံခြုံရေးတွေဘက်ကပြစ်ခတ်နေနေတာတွေဖမ်းဆီးတာတွေနဲ့ဆန္ဒပြတဲ့သူတွေတားဆီးထားတဲ့အတားအဆီးတွေကိုမီးရှို့တာတွေရှိခဲ့တယ်လို့ကြီးမနိုင်ဘက်ကမျက်မြင်တွေ့ရှိသူတူကပြောပါတယ်
ပေါ်ကလည်းနေကဓမ္မယုံသူတို့ဝင်ပြီးတော့ဖြက်စီးရကွာဖြက်စီးွားပြီးတော့အဲ့ထဲမှာရှိနေတဲ့အဲဆန်တို့ဆန်အိတ်တို့နောက်ပြီးတော့ ဆန်အိတ်တို့ mask တွေ gas ကာဝင်တဲ့ mask တွေပေါ့နော်အဲ့ဒီဟာတွေတို့အဲ့ cover တွေတော့ယူချသွားတယ်ဓမ္မယုံကိုလည်းဖျက်ဆီးသွားတယ်ဘာကြီးရအောင်ကခန့်တက်ကွာခန့်တက်ကြီးထားတာအဲ့ခန့်တက်အဲ့မှာဝက်ကက်တွေကိုလည်းရိုက်ချိုးမီးရှို့အကုန်ဖြတ်စည်းသွားတယ်ပြီးတော့သူတို့အဓိကမီးရထောင်ဝင်မီးရထောင်ဝင်ထဲမှာလည်းကျောင်းသားတွေဝင်ပြေးကြတာဟုတ်ထာယုံဝင်ထဲမှာဟိုစီတီအမ်လုပ်တဲ့ဝန်ထမ်းတွေရောကျောင်းသားတွေရောအကုန်ပါတယ်အဲ့ချက်ရလိမ့်နေဖမ်းသွားတယ်ဘောကရက်ကွက်ထဲကတော့အားလုံးပေါင်း17ယောက်လို့ပြောတဲ့ကြားရဲ့နောက်ရွှေလိုင်းလမ်းကညမာလေးတယောက်ဖမ်းခံလိုက်ရပါဝါရီလို့ပြောတဲ့ကြားရဲ့
ပြည်ကရရပိုင်းတွေအတွင်းပြစ်ခတ်နေနေမှုတွေနဲ့လူသေဆုံးမှုတွေရှိခဲ့တဲ့မန္တလေးမြို့မှာတော့ဆန္ဒပြပွဲတွေဟာအရင်နေ့တွေလိုမဟုတ်ပဲညတော်သပိတ်စစ်ကြောင်းနဲ့အခြားဆန္ဒပြတဲ့သူအနည်းငယ်သာရှိခဲ့ပြီးတော့လုံခြုံရေးနဲ့အများပြချထားတာမတွေ့ရဘူးလို့မန္တလေးမြို့မှာရှိနေတဲ့ VOA သတင်းတောက်ကပြောပါတယ် MLA နေပြည်တော်ပြည်မနာဘက်မှာတော့လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ကြားကပဲပြည်မနာမြို့မှာဈေးရှိမှကျောင်းသားသမဂ္ဂအဖွဲ့ဝင်တွေပါဝင်လူငယ်50လောက်ဆန္ဒပြခဲ့တယ်လို့လည်းသိရပါတယ်အင်္ဂါတော်မှာဆိုရင်လည်းမြကြီးနာဖာကန်လာရှူဟာကာမုံရွာလိုက်ကောပကိုးတဝဲစတဲ့မြို့တွေမှာဆက်အနာသိမ့်မှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့မြို့ကန်ပြည်သူတွေထောင်နဲ့တောင်းနဲ့ချီပါဝင်ခဲ့ကြပါတယ်ခင်ဗျာ
ပြည်ပရောက်မြန်မာဆရာဝန်များအဖွဲ့ဟာ2020ရွေးကောက်ပွဲအနိုင်ရလွှတ်တော်ကိုယ်စားလှယ်တွေကဖွဲ့စည်းထားတဲ့ CRPH ကိုထောက်ခံတဲ့အကြောင်းနဲ့ CRPH ကခန့်အပ်တဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့လမ်းညွှန်မှုအောက်မှာမြန်မာပြည်အကျိုးကိုတည်ဖို့ဆောင်ရွက်သွားမယ်လို့ပြောပါတယ်။အင်္ဂလန်နိုင်ငံ Liverpool Southwest Bournemouth ကစိတ်ကျမ်းမာရေးဆိုင်ရာအတိုင်ပင်ခံဒေါက်တာအုတ်ကာကိုကျွန်မခွာညိုဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဂျင်းညာကဆန္ဒပြတာဒီလိုတို့ကိုမဆန်သွားအကျံဖက်တက်ဖြတ်ပြစ်ခတ်ပြီးချိန်မုန်းတယ်။အဲ့ဒီမျိုးလို့တောင်ကျွန်တော်တို့ဒီပြည်ပမှာရောက်နေတဲ့ညီမဆောင်တွေကချင်းချင်းထန်ထန်ကန့်ကွက်ရှုံချတယ်ဆိုတော့ဒီလိုလူတို့ရောက်စီချင်လို့ကျွန်တော်တို့ထုတ်တာကနံပါတ်1ချက်။နံပါတ်2ချက်ကတော့ကျွန်တော်တို့အကျံဆန်ဒွေးရှင်းဆက်ရှိတဲ့ CDM လုပ်နေတဲ့ပြည်သူတွေရှိတယ်၊တံမုန်းတီးနေတဲ့ပြည်သူတွေရှိတယ်။သူတို့အားလုံးကညီညာစွာဆန္ဒပေါ်ဆောင်နေကြတာကိုကျွန်တော်တို့ကအလေးနဲ့ကာရဝပြည်ရဲ့ချက်ထူးကျေးဇူးတင်တယ်။တတိယအချက်ကတော့ကျွန်တော်တို့ကဆန္ဒထုတ်ပေါ်တဲ့အခါမှာတက်ခဏရရဲအားသာနေဒီရောင်ချေဝင်ရှိသူတို့တွေကိုဒီနေရာနေပြီးတော့လေးစားစွာဖြင့်ဥညွတ်ကုန်ပြုတယ်သူတို့မိသားစုနဲ့တူထပ်တူထပ်မြအခုဆွေးရတယ်ဆိုတဲ့အကြောင်းကိုပြောချင်တာစုထောက်ချက်ကကျွန်တော်တို့ legitimacy ရနိုင်ငံတော်ကရွေးကောက်ထားတဲ့ November 2020မှာရွေးကောက်ထားတဲ့လွှတ်တော်အမတ်တွေကဒီသူ့လွှတ်တော်ကိုစားပြုကော်မတီဆိုပြီးတော့ဖွဲ့စည်းတယ် CRPH ဆိုပြီးတော့ဖွဲ့စည်းတယ်ဒီဟာကိုကျွန်တော်တို့ဒီပိုင်းမြန်မာဆရာအများအားလုံးကတခဲနဲ့ထောက်ခံတယ်တထူးအားဖြင့်ကျွန်တော်တို့ရဲ့ဆရာပမခတ်တက်ဆော်ဝေဆိုးကိုခေတ္တပြည်တော်စုဝန်ကြီးဖြစ်ခန့်တာကိုကျွန်တော်တို့အားလုံးကဝမ်းမြောက်ကိုယ်ယူစွာအတိအမှန်ပြုကြိုးဆိုတယ်
ဟုတ်ကဲ့ဆရာဒါကတော့ဟိုစိတ်သက်ပိုင်းရေးရာဟိုပို့ပြီးတော့ဆရာတက်ကြွဖို့ပေါ့နော်အဲ့တော့ဒီပြပရောက်မြန်မာဆရာဝန်အတိုင်းဝိုင်းအနေနဲ့လက်တွေ့ကြကြရောပေါ့နော်ဟိုဘလို့အကူအညီမျိုးတွေဒီပေးနိုင်လဲပေါ့နော်အခုလောလောဆယ်တချို့ဆိုရင် CDM လုပ်နေတဲ့ဝန်ထမ်းတွေကလာခတော့မထုတ်ရတာလို့လာခမရတာတို့ဒါမျိုးတွေလည်းရှိတယ်စန္ဒပြနေတဲ့သူတွေမှာဆိုရင်လည်းဟိုထိတိုက်ထိုင်ရာရတာတွေအတွက်ဆေးတွေလိုကောင်းလို့မယ်ပေါ့နော်အဲ့ဒီလိုမျိုးကိစ္စမျိုးတွေမှာရောဆရာတို့ဒီပြပရောက်နိုင်ဆရာဝန်တွေအနေနဲ့ဘလို့အကူအညီတွေများပေးနိုင်ပါလဲက
ျေးဇူးပါဗျာဒါတော်တော်ကောင်းတဲ့မေးခွန်းပါကျွန်တော်ခုနကပြောသွားတာကဒီမှာဖန်နေဒီပြောသွားတယ်လို့ပဲကိုရဆပုတ်ကူပေးသွားတာပါစိတ်ပိုင်းဆိုင်ကျွန်တော်တို့ပြပရောက်မြန်မာဆရာဝန်တွေကနံပါတ်CDM လုပ်နေတဲ့ပြည်သူဝန်ထမ်းတွေပြည်လက်ရှိမှာတွေ့ကြုံနေရတဲ့အခက်အခဲတွေ social welfare အခက်အခဲတွေ financial support ကိုလည်းပေးနေပါတယ်ဆက်ပြီးတော့ပေးဖို့လည်းကျွန်တော်တို့ကအစီအစဉ်တွေဆွဲထားပါတယ်နံပါတ်1တစ်ချက်ကတော့ခုနကမောက်ခွန်ကြီးပြောသွားသလိုမျိုးဟိုမှာထိခိုက်ဒဏ်ရာရတဲ့လူတွေရှိတယ်ပြီးတော့ဒီ CDM လုပ်တဲ့ပြည်သူတွေလည်းမဟုတ်ဘူးတခြားပြည်သူတွေမှလည်းသူတို့အခက်အခဲတွေပေါ်လာတယ်စေကူကိုပြီးတော့ mass casualty ကိုဖြစ်လာတဲ့အချိန်မှာဘယ်လိုကုကြမလဲဆိုတဲ့ဟာတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ပြည်ပအောင်မြန်မာဆောင်တဲ့သူ့အသေးသေးသူ့အကန့်အသတ်နေပြီးတော့ strategy တွေဆွဲပြီးတော့မြန်မာပြည်မှာ CDM လုပ်နေတဲ့ဂျာမန်ရေးဝန်ထမ်းတွေနဲ့တိုင်ပင်ပြီးတော့ support တွေပေးထားတာတွေရှိပါတယ်ဆက်လက်ပြီးတော့လည်းပေးနေပါတယ်နံပါတ်3အနေနဲ့ကတော့ကျွန်တော်တို့ IT support တွေဘုဆိုရင်ဒီ Anna Bains စစ်အုပ်စုကမြန်မာပြည်မှာ internet တွေကိုဖျက်တယ် internet တွေနဲ့ trace လုပ်ပြီးတော့သူတို့လူတွေကိုလိုက်ပြီးတော့ဖမ်းနေတဲ့ညာဘက်တွေမှာအဲ့ဒါတွေအတွက်ကိုလည်းကျွန်တော်တို့ဒီဘက်ကနေပြီးတော့တက်ကြွနဲ့ပညာရှင်တွေနဲ့တိုင်ပင်ပြီးတော့ဒုံလုံးထုံုံနဲ့ဆက်လက်ပြီးတော့တိုင်းမီတောင်ကိုဆက်လက်ပြီးတော့ထမ်းဆောင်နိုင်အောင်ကျွန်တော်တို့ support လုပ်ထားတာလည်းရှိပါတယ်။နောက်ပြီးတော့ political support ဆိုတာကအခု CRPH တီးမှတ်ပြီးတော့ထောက်ခံတာ။နောက်ကျွန်တော်တို့နိုင်ငံသားမှာရောက်နေတဲ့ကျွန်တော်တို့ရဲ့စေပညာတောင်စီဖွဲ့စည်းတွေနောက်ကျွန်တော်တို့ရဲ့ membership ဖွဲ့စည်းတွေကိုလည်းကျွန်တော်တို့ကစာတွေပို့ထားပါတယ်။ ဒီမှာနိုင်ငံမှာတက်ရှိဖြစ်နေတဲ့အခြေအနေကိုကျွန်တော်တို့စိတ်မချမ်းသာဖြစ်ရတယ်မတရားဘိုးကျနေတဲ့ဆေးအုပ်စုရဲ့အခြေအနေအောင်ပြည်သူလူထုခံစားနေရတဲ့အခြေအနေအထူးသဖြင့် COVID-19 pandemic ဖြစ်နေတဲ့အချိန်မှာဒီကမ္ဘာလုံးရဲ့ကျန်းမာရေးကိုမငဲ့ညာဘဲနဲ့ကိုလုတ်ချင်တာကိုလုတ်သွားတော့ pandemic ရဲ့ risk ကမြန်မာနိုင်ငံအတွက်တည်းမဟုတ်ဘူးအင်းကြီးချင်းနိုင်ငံတွေအတွက်လည်းကြီးမားလာတယ်ဒါဒီကမ္ဘာလုံးအတွက်လည်း threat တစ်ခုဖြစ်တယ်ဆိုတဲ့ဟာတွေကိုသက်ဆိုင်ရနေဦးလေကျွန်တော်တို့ဒီ political support ရအောင်စားရီဖောက်ထားတာရှိပါတယ်ကျေးဇူးပါပ
ါတန်မန်ဝန်ထမ်းတွေအနေနဲ့ CDM အာနာဖီဆန်ရေးအကြမ်းမဖက်လှုပ်ရှားမှုမှာပူးပေါင်းပါဝင်လာခြင်းအဖြစ်အစိုးရရဲ့နေရာကိုဒဇုံတရာအတိုင်းအတာအထိရပ်တန့်သွားဖို့ထောက်ကူဖြစ်စေတယ်လို့အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံဒုတိယအတွင်းဝန်ဦးကောင်းထက်က VOA ကိုပြောပါတယ်။ဒီတောက်ချနေတော့ကစီဒီအမ်မှာပူပေါင်းပါဝင်ကြောင်းသူကကြေညာခဲ့ပြီးတော့တန်ရုံတာဝန်ကနေပြီးတော့နှုတ်ထွက်ခဲ့တဲ့ဦးကောင်းထက်ကိုမိုင်းအင်ဂျင်နီယာဆက်သွယ်မြင်ပြန်ထားပါတယ
်။အခုလို့ပေါ့နော်အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ရုံဒုတိယအတွင်းဝန်ဦးကောင်းထက်အနေနဲ့ကျမတို့ကိုအချိန်ပေးပြီးတော့ပေါ့နော်အင်တာဗျူးပေးတဲ့အတွက်ကျေးဇူးတင်ကြောင်းပထမဆုံးပြောကြားလိုပါတယ်ရှင်။ဒီလိုဦးကောင်းထက်တို့လိုတန်တမန်အရာရှိတွေအနေနဲ့အခုလို့ CDM လှုပ်ရှားမှုမှာပါဝင်လာတဲ့အတွက်ပေါ့နော်ဟိုထိရောက်မှုအတိုင်းကြာဘယ်လောက်ထိရှိလဲရှင
်။လက်တလုံးမှာတော့ဒီတို့ကလာအနေထားမှာတော့သူတို့အနေနဲ့ဒီပြည်တွင်းမှာဖြစ်ပျက်နေတဲ့အရှိတရားအမှန်တရားတွေအပေါ်မှာသူပြင်ပြောင်းလဲထားတဲ့တည်င်းစကားတွေကိုကျွန်တော်ကနေတစ်ဆင့်ထုတ်ဖော်ပြောဆိုနိုင်တဲ့အခွင့်အလမ်းတွေနှဲသွားမယ်ယူဆပါတယ်ခင်ဗျာ
လက်ရှိအစ္စရေးအစိုးရကအခုမြန်မာနိုင်ငံမှာအဲ့လိုဆက်ရနာတိမ့်ပြီးတော့အခုစစ်တပ်ကဖွဲ့စည်းလိုက်တဲ့အုပ်ချုပ်ရေးကောင်စီအပေါ်မှာသူတို့ရဲ့သဘောထားရည်တည်ချက်ကိုဘယ်လိုတွေ့ရလဲရှင
်ကျွန်တော်သိတဲ့လောက်တော့သူတို့ဒီဆက်ရနာတိမ့်ပြီးဒီတစ်ပတ်ကြာမှာပဲသူတို့မြန်မာနိုင်ငံမှာရှိတဲ့ရန်ကုန်မြို့ခြေစပ်အစ္စရေးနိုင်ငံတန်ရုံကနေပြီးတော့ဗောနော်ဒီရောက်ကန့်ကွက်ပါတယ်ဆိုတော့ဟိုစာလဲပို့ထားခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာပြီးတော့လည်းဒီကုလသမဂ္ဂမှာမိသားစုမှာပြောတဲ့အခါမှာလည်းသူတို့ဘက်ကနေပြောတာအောင်ဆန့်ကျင်ပါတယ်ဆိုတော့တပေါင်းမျိုးပြောတာကိုလည်းကျွန်တော်ဟိုကြည့်လိုက်ရပါတယ်ခင်ဗျာ
အူကောင်းတဲ့အနေနဲ့ဒီလိုဆုံးဖြတ်လိုက်တဲ့အတွက်ဒီလိုပါဝင်လာတဲ့အတွက်ပေါ့နော်ဟိုလုံခြုံရေးအနေထားရောဘလို့အခြေအနေမျိုးတွေဟိုထိခိုက်မှုတွေရှိလာမလဲရှင
်ဒီဘူးကအပြင်ပြောရရင်တော့အစ္စရေးနိုင်ငံဒီလုံခြုံရေးကောင်းမွန်တဲ့နိုင်ငံတော့ဖြစ်ပါတယ်ခင်ဗျအဲ့ခါကျတော့ဟိုဒါပေမဲ့ထိခိုက်မှုဆိုတဲ့နေရာမှာယုံမိုင်းဆိုင်ရာထိခိုက်မှုကတော့ကြီးတိပေါ့ရှိလာပါလိမ့်မယ်ခင်ဗျသက်ဆိုင်ရာသူတို့ဥပဒေပုံမှန်တက်ပြီးတော့အရေးယူတာမျိုးလည်းရှိလာနိုင်ပါတယ်ခင်ဗျအ
ူကောင်းတဲ့အတူပေါ့နော်လုံဖို့ကန်တဲ့ဒီမြန်မာတန်ရုံးဝန်ထမ်းတွေကသူတို့ရဲ့အခြေအနေပေါ့နော်သူတို့ရဲ့သဘောထားတွေကဘယ်လိုရှိလဲရှင်အခု
ကျွန်တော်ရဲ့ဟိုလောက်ဖို့ကံပတ်တချို့အတိမိတ်ဆွေတို့တော့များတကတော့အချမ်းဆက်ချိုးခွင်းနေနေတဲ့ကိစ္စတွေပြည်သူလူထုဒေပြည့်ပြည့်စုံမှုတွေဖြစ်တဲ့အနေထားတွေအကုန်လုံးကိုသူတို့အနေနဲ့1 day တာမျိုးလည်းရှိနေပါတယ်ပြီးတော့သူတို့ဒီအပေါ်မှာလည်းလက်တင်မခံနိုင်တာမျိုးလည်းရှိပါတယ်အဲ့ဒီခါကျတော့သူတို့အနေနဲ့ဒီလောက်ကိုတဲ့ဝိုင်းတော့လည်းကောင်းတိုက်ရိုက်တော့လည်းကောင်းဟိုထုတ်ဖို့ပြတာမျိုးတွေလည်းရှိနေပါတယ်ဒါကြောင့်မလို့လဲအကြံဖတ်နေနေတဲ့ကိစ္စတွေကိုကျွန်တော်ရဲ့ CDN လှုပ်ရှားမှုမှာပါဝင်တဲ့ပုံစံနဲ့ထုတ်ဖို့ပြတာဖြစ်ပါတယ်ကျွန်တော်ဒါဘုံသဘောမတူကြအောင် CDN လှုပ်ရှားမှုမှာပါဝင်ထုတ်ဖို့တာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်အခုဆိုရင်ပေါ့နော်နယူးယောက်ကုလသမဂ္ဂမှာရှိတဲ့ဒီမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းဆိုရင်လည်းပေါ့နော်သူကဒီ NLD အစိုးရကိုပဲကိုစားပြုတယ်ဆိုပြီးသူပြက်ပြက်တသားရက်တီလိုက်တယ်ဒီပေါ်မှာဟိုဦးကောင်းထက်အမြင်ဘယ်လိုရှိပါလဲရှင
်ကျွန်တော်နေနေတော့ဒီတန်မတ်ကြီးဦးကျော်မိုးထွန်းဟိုပြည်သူလူထုကိုစားပေါ့နော်သူဒီလိုမျိုးအနစ်နာခံပြီးတော့ဆောင်ရွက်ပြီးအောင်ဟိုကျေးဇူးအထူးတင်ရှိပါလေခင်ဗျာမန်တိုင်းပြောရင်ကျွန်တော်တန်တမန်နေနေတဲ့ဒီဒါဒီဟိုလေးစားအကြပေါ်လာဖြစ်ပါလေခင်ဗျာဓမ္မနဲ့အတ္တမနှစ်ဖက်ရက်တဲ့အခါမှာဟိုဓမ္မဘက်ကနေရက်တည်နိုင်တဲ့သူကိုကျွန်တော်တို့ဟိုလေးစားအကြခွန်ယူပါလေခင်ဗျာ
အစ္စရေးနိုင်ငံကမြန်မာတန်ရုံဒုတိယအတွင်းဝင်ဦးကောင်းထက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့မှာစေအာနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြမှုတွေနှိမ့်စင်ရှိနေချိန်မှာပဲ CDN လှုပ်ဆောင်တဲ့ဝန်ထမ်းတို့ချင်းချောင်းမှုတွေတွေ့ကြုံနေရပါတယ်ကျွန်တော်နိုင်ကွန်းအိမ်တရင်ပြဖို့ထားပါတယ်မူဆယ်မြို့မှာဆန္ဒပြနေတဲ့ဝန်ထမ်းတို့ကိုလက်နက်ကန်အဖွဲ့တို့ကလည်းချင်းချောင်းနေတယ်လို့ဝန်ထမ်းတို့ကပြောပါတယ်
တို့ဒီအပိတ်ချကြောင်းတော့ပုံမှန်လည်းတွားနေကြရခင်ဗျာ CDN လှုပ်နေတဲ့ဆက်ဆံမှုတွေကိုတက်တိုင်ထားတယ်စာနဲ့တက်တိုင်ထားတယ်လို့အယောက်30လမ်းတွေဒီလိုဖြစ်နေတော့တယ်ဦးလေးဆိုင်ရဲ့ traffic အတင်းအဖက်စ အခုပေါ့နော်ပြီးတော့အနောက်ဖက်တယောက်ကကိုအောင်ကြားတဲ့သူကမင်းပေါ်ပြီးပြီးစစ်အဖက်ဝင်ပေါ့နော်ပြီးတော့သူကစံခိုင်အဖက်ထဲမှာပါတယ်ပြီးတော့ဒီသမုန်ရဲလို့ပြောတာပဲ
မူစင်မြို့မှာတပိတ်မောက်ဆန္ဒပြမှုတွေနေစဉ်ရှိနေပေမဲ့တပိတ်ဖြူဝဲမှုတွေတော့မရှိသေးဘူးလို့ဆိုပါတယ်မလ၄ရက်နေ့ကလည်းမူစင်မြို့စေယုံဝင်းနဲ့မှာလက်နက်ကန်ဖွဲ့တစ်ခုကနေဆန္ဒဖော်ထုတ်ရေးကြားမရေးဝန်ထမ်းတွေကိုလာချင်းချောင်းနေတယ်လို့မြို့ကန်ဒုဖြစ်သူကိုဆိုင်ငယ်ကဆိုပါတယ
်ဒီအဝန်ထမ်းတွေကိုစေယုံနေ့ကတော့စေယုံဝင်းပေါက်မှာလာပိတ်ပြီးအယောက်30လောက်ပေါ့အင်အား30လောက်နဲ့ပြားပေးတယ်ပေါ့ဗျာစေယုံဆွေမို့ပြားပေးတဲ့အချိန်မှာတို့15မိနစ်လောက်နေပြီးတဲ့အချိန်ကတော့အဲ့ဒီရက်ကွက်ကတောင်ရက်ပတ်ပြီးဒီအများကြီးဖတ်လာပြီးတော့ဆိုတော့တန်ပေါင်းပြီးပြီးတော့တို့ကိုမောင်းထုတ်တယ်ပေါ့နော်မောင်းထုတ်တဲ့အချိန်မှာတို့ကားပေါ်တက်ပြီးတော့ဆိုတော့ကျွန်တော်ပြည်ရဲကတယောက်ပြောတာတော့စားရဲကနေပြီးတော့သူ့ကိုတစ်နှစ်ထောင်ပြရတယ်ပေါ့အဲ့မှာနည်းနည်းကျုပ်ကျုပ်တဲတဲတော့ဖြစ်သွားတယ်ပေါ့ဂျင်းအင်အား30 40လောက်ရောက်လာပြီးတော့လူကြီးဆွဲပေါ့နော်သူ့အိုက်ကားလေးကိုလန်ဒောင်းချင်းလေးလိုက်တဲ့အနေထားပေါ့အဲ့တော့ကားသုံးကြီးမှနှစ်ကြီးရတော့လုံးလုံးပြတ်သွားတယ်တကြီးရတော့အဲ့လိုဆန်းရောက်သွားတယ်ပေါ့
ဒါပေမဲ့လည်းဖေဖော်ဝါရီလကုန်တုန်းကစစ်အာဏာသိမ်းမှုစန့်ကျင်ရေးဇန်နပြလူအုပ်ကြားတဲ့ကိုဒီရက်ခန့်လက်နက်ကန်ဖွဲ့လို့ယူဆရတဲ့မော်တော်ယာဉ်လက်စီးဝင်ရောက်လာပြီးနှစ်ဖက်ရုံးရင်းဆန်ခတ်ဖြစ်ခဲ့ပါတယ်အဲ့ဒီမှာပြန်လဲအကြမ်းဖက်တယ်လို့ယူဆရလူသူကိုဇန်နပြသူတွေကပဲဖမ်းဆီးပြီးရဲသက်ပွဲလက်ထဲအနှံခဲ့ရမှာအဲ့ဒီလူဟာရဲချုပ်မှာပဲတေဆုံးသွားခဲ့ပါတယ်တေဆုံးသူဟာမူဇယ်မြို့နယ်ကိုသိန်းလွင်ဖြစ်ပြီးဒီကနေ့မိုးလဲပိုင်းမှာတကြိုလိုက်ပြီးဖြစ်ပါတယ်ရဲစခန်းမှာထိမ့်သိမ်းခံရစဉ်အတွင်းလူတေဆုံးတဲ့အထိဖြစ်ပွားတဲ့အပေါ်မိသားစုဝင်တို့ကခုလိုပြောပါတယ
်တကယ်တော့ဒီကြီးကလည်းမဟုတ်ပါဘူးကျွန်တော်တို့ပြည်သူတွေပြည်သူတွေပါပဲဒါကြတော့ကျွန်တော်တို့ဒီရဲတွေရဲ့သူတို့ပြည်သိမ်းထားတဲ့လူတွေပေါ်မှာဒီကျူးလွန်နေတဲ့ပြည်သူတွေချိုးဖောက်မှုပေါ့အဲ့လောက်ကြီးဒီတေတော့တဲ့ပြည်သူစစ်ဆက်တဲ့ကိစ္စပေါ့နော်အဲ့ဒါကိုတော့ငါပြည်သူသိစေချင်တယ်ဗျာ
ချမ်းပြည်နယ်အတွင်းဆောင်ကြီးလာရှူစာချိလိတ်မူဆယ်မြို့နယ်တွေမှာဆန္ဒဖော်ထုတ်မှုဖြစ်စဉ်တွင်လူ90ကျော်ဖမ်းခံရပြီး9ဦးခန့်အထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ချမ်းပြည်နယ်အခြေစိုက်စံတန်တော်စစ်သတင်းဌာနအက်ဒီတာတူကဆိုပါတယ်တမတော်ကနေအာဏာထိန်းသိမ်းခဲ့တဲ့ဖေဖော်ဝါရီလတလတာတော်တွင်ဖမ်းဆီးတရားစွဲပြစ်ဒဏ်ချခံရသူ1213ဦးရှိနေပြီဖြစ်သလိုအကြမ်းဖက်ဖြိုခွင်းခံရလို့ကြာဆုံးသွားတဲ့သူ30ကျော်ရှိနေတယ်လို့နိုင်ငံရေးကျဉ်းသားများ၊ကူညီဆောက်ရှောက်ရေးအသင်း AABB ကနေစီးရင်ထုတ်ပြန်ထားပါတယ်။ကျွန်တော်နိုင်ကွန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့ပြည်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုတန်ပတ်စင်ပေါ့ကတ်စီစဉ်ကနေအကျိုးဆိုပါရယ်။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါရယ်။ဒီတစ်ပတ်မှာတော့ဆန္ဒပြပွဲတွေမှာစစ်ကြမ်းတဲ့ရဲတွေကအကြမ်းဖက်ဖြိုခွင်းတာတွေညှာလာတယ်ဆိုတဲ့အကြောင်းအရာကိုပြောပြပေးမှာပါ။ဆန္ဒပြသူတွေကမြေပြင်မှာဆုံးဖြတ်ချက်ကခိုင်မာမာနဲ့ပုံပြီးဆန္ဒပြလာတာနဲ့အတူစစ်တပ်ကလည်းတရားရရှိစေနိုင်တဲ့လက်နက်တွေအပါအဝင်ပြည်စီနိုင်တဲ့လက်နက်တွေကိုထုတ်သုံးလာပါတယ်။အဲ့ဒီလိုအကြမ်းဖက်ဖြိုခွင်းမှုတွေကြောင့်လူအများအပြားတိုက်စုံခဲ့ရပါပြီ။ဒီဆောင်မကိုဒိုးအတန်နဲ့ဒဝဲဝက်ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။ဆောင်မအတွင်းအင်တာဗျူးဖြေဆိုသူတွေရဲ့အမိကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ်။တိုက်စုံနေတဲ့ကိုလွန်လွန်ဦးရဲ့ဘေးမှာ73နှစ်အရွယ်သမီးကလေးသူ့ရဲ့ဇနီးနဲ့သူ့မိခင်တို့ထိုင်နေပြီးသူ့မိခင်ကတော့တတွတ်ပြောပြီးငိုကြွေးနေပါတယ်။မကြခင်မှာတော့အလောင်းကိုဇဟာတုတ်တန်ကိုပို့ဆောင်တော့မှာပါ။ကိုလွန်လွန်ဦးကဖေဖော်ဝါရီလ28ရက်နေ့ကတဝယ်မြို့နယ်မှာဒီမိုကရေစီရရှိရေးအတွက်ဆန္ဒပြနေစဉ်အတွင်းရဲဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်ကြီးစံထိမှန်တေဆုံးခဲ့ရသူတွေကတဦးဖြစ်ပါတယ်။
တ
ာဆုံးသွားတာကိုတည်လိုက်တဲ့အချိန်မှာယူးဘလိုတော့ဖြစ်သွားပြီးတော့အရှိအိမ်နောက်ပတ်ပတ်ပြီးတော့ပြီးသမီးတွေကိုခေါ်ပြီးတော့နေ့ကိုဆုံးသွားပြီပေါ့အတော်ယုံတော့မယုံနိုင်ဘူးယောက်ျားဖြစ်တဲ့သူကဖုံးဆက်လိုက်တယ်ဒါတည်သွားပြီတဲ့အမလေးရေဒီလိုစကားတွေငါ့ကိုမပြောပါနဲ့ဘာဖြစ်လို့ဒီလိုစကားတွေလာပြောနေတာလဲတကယ်တည်သွားတာလို့ပြောတာတော့မယုံဘူးတာဆွဲခေါ်လာပြီးကြည်မတည်သေးဘူးငါစီကနေ၈နာရီခွဲမှထွက်သွားတာ9နိုင်ခွဲတာနဲ့ငါသားတည်သွားပြီလို့ဘလို့လာပြောနေကြတာလဲတကယ်တည်သွားပြီလို့ပြောတာတော့လုံးဝမယုံဘူး10နိုင်လောက်မှရန်စိတ်ဖိစီးမှုတွေများပြီးတော့တွေးတိုးတက်ပြီးတော့တတိလစ်သွားလို့မယ်ရီလန်းစေယုံကိုတင်လိုက်ရတယ်2နိုင်လောက်မှတတိပြန်ရလာတာပေါ့နော်အတော်တတိရလာတာနဲ့တားရဲ့အလောင်းကရင်ခွဲယုံရောက်သွားပြီတဲ့
တည်ဆုံးတဲ့သူရဲ့မိခင်ဖြစ်သူဒေါ်ရင်ကြီးကပြန်ပြောပြတာပါတဝဲမှာနေထိုင်တဲ့အသက်34နှစ်အရွယ်ကိုလွန်လွန်ဦးကအဲ့ဒီနေတော့ကလက်လုတ်တိုင်းကနဲ့ရှေးဆုံးကနေဆန္ဒပြခဲ့တာဖြစ်ပါတယ်။အ အကျန်းဖက်ဖြိုခွင်းချိန်မှာကြည်ကဒိုင်းကာကိုဖောက်ထွက်ပြီးတော့ရင်ညွန့်ကိုထိမှန်ကကြောအထိပောက်သွားတယ်လို့မျက်မြင်သက်သေတွေကဆိုကြပါတယ်တိဆုံတဲ့သူရဲ့အသေးစိတ်အချက်လက်ကိုတော့ဒိုးတန်ကဆရာဝန်နေစီမှာတိကျအတိမပြုနိုင်သေးပါဘူးကိုလိုလင်ဦးတိဆုံပြီးနောက်တရက်မှာတော့အတုပတရားနာနေချိန်မှာလာရောက်ဂုံပြူတဲ့ပြည်သူတွေလာရောက်မှုများပြားတဲ့အတွက်လူစုလူဝေးဖြစ်တဲ့ဆိုပြီးရဲတပ်ဖွဲ့ကအတုပအိမ်ရှိတဲ့လမ်းကိုမျက်ရည်ရုံဘုံ6လုံးနဲ့ပစ်ခတ်ခဲ့ပါတယ်အဲ့လိုပစ်ခတ်မှုတွေကြောင့်တရားပေးနေတဲ့တန်ဃာတော်တွေတောင်လူဝဲဝိထုတွေကိုမယူဘဲပြန်သွားခဲ့ရပါတယ်အဲ့လိုဖြစ်ပျက်တွေကြောင့်မိသားစုကနေပြီးအတုပပို့တဲ့နေ့မှာလူအများပြားမလာရောက်ကြဖို့အတွက်မေတ္တာရက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအတုပချတဲ့ရက်မှာတော့အိမ်မှာလူအနည်းငယ်သာလာကြပေမဲ့တုတ်တန်ကိုပို့ဆောင်တဲ့လမ်းတစ်လျှောက်မှာတော့လူထောင်နဲ့ချီလမ်းမထက်မှာစောင့်ဆိုင်နေပြီးတော့လိုက်လံပို့ဆောင်ကြပါတယ်။တချို့ကလည်းငိုကြွေးကြပြီးတော့တချို့ကတော့လက်သုံးချောင်းထောင်နဲ့တင်ကြီးသားနဲ့ဂုံပြူကြွေးကြော်တာတွေရှိခဲ့ပါတယ်။နိုင်ငံတွင်းဆင်အနာရှင်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မက်ရှလ9ရက်နေ့အထိတည်ဆုံးသူက50ဦးထက်မနည်းရှိနေပါပြီ။အစပိုင်းမှာတော့ငိမ့်ချန်းစွာဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုးဘုံတွေအတန်ဘုံတွေရာဘာကြီးတွေနဲ့အကြမ်းဖက်ဖြိုခွင်းရာကနေအခုနောက်ပိုင်းမှာတော့ကြီးအစ်စ်တွေကိုအုံပြုပြီးဖြိုခွင်းလာတာဖြစ်ပါတယ်။အာနာသိန်းစစ်ကောင်စီကနေငိမ့်ချန်းစွာစူဝေးခွင့်အခွင့်အရေးကိုပိတ်ပင်နေဆိုတာမျိုးထုတ်ပြန်ကြေညာထားတာမရှိပေမဲ့ညမထွက်ရ144အမိန့်ကိုကြေညာခဲ့တယ်လို့လူ9ဦးနဲ့အထက်စူဝေးခွင့်ကိုလည်းတားမြစ်ထားတဲ့အတွက်ဖြိုခွင်းပိုင်ခွင့်ရှိတယ်ဆိုတဲ့သဘောမှရှိနေတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။လူစုခွဲတော့မယ်ဆိုလို့ရှိရင်အထူးကယုံနှိမ်နှင်းရေးလက်ဆွဲဥပဒေအတိုင်းကြေညာချက်ထုတ်ပြန်တာစီးချတာအတန်ပေးတာရာဘာကြီးကိုအသုံးပြုတာတွေအစသဖြင့်အစဉ်စဉ်လှုံ့ဆော်ရမှာရှိတယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။ဒီလိုဥပဒေကိုဆန္ဒပြသူတွေကပြည်သူပိုင်ပစ္စည်းကိုဖျက်ဆီးတာတွေဘေးပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတဲ့အခါမျိုးမှာသာအသုံးပြုခွင့်ရှိရလို့ဆိုပါတယ်။ဒါ့အပြင်ဖမ်းမိတဲ့သူတွေကိုလက်နက်အသုံးပြုပြီးအသက်သေစေတဲ့အထိဥပဒေကခွင့်ပြုမထားပါဘူး။ဒါပေမဲ့လည်းဆန္ဒပြတဲ့သူတွေကိုနှိမ်နှင်းတဲ့အခါမှာတော့
တခုလောက်တော့မှဆိုတဲ့အတိမပေးဘူး။ဘုံနဲ့ခိုင်းတဲ့တိုင်းဆိုရယ်နောက်ပြီးတော့အကျင့်မကောင်းတာတခုရှိတယ်။တနက်ရှိတိုင်းလက်နက်အားကိုပြီးတော့တနက်နဲ့ထုတ်ထုတ်ချိန်နဲ့မကြခဏ၆တဲ့ပုံတည်းမှာနော်။
တိုင်းနာတပိတ်စစ်ကြောင်းမှာဥဆောင်သူတဦးဖြစ်တဲ့ထက်အောင်လင်းကပြောပြခဲ့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ခရစ်စတိန်ရှာရနာဗန်ဂျနာရဲ့ပြောပြချက်အရရရှိထားတဲ့ဗီဒီယိုတွေကိုကျွမ်းကျင်တဲ့သူတွေကိုပြတဲ့အခါမှာလက်နက်တွေကတိတ်ပြီးတော့မသေးခွဲပေမဲ့ကိုမမလိုမျိုးစက်တနက်အငယ်စားတွေပါဝင်တယ်လို့ပြောထားပါတယ်စက်တနက်တွေကိုအသုံးပြုတယ်လို့ပြောဆိုနေကြတယ်ညောင်ကလာဆန္ဒပြပွဲမှာပါဝင်သူအသက်24နှစ်အရွယ်ကိုမိုးဟင်းက
ညောင်ကလာမှာကျုံဝိုင်းထားတယ်လုံးဝချက်ချင်းုံပြစ်တာသူကအဝိုင်းပန်းကနာမရောက်ခင်လာတဲ့ကြောင့်သူစပြီးတော့စက်တနက်တွေနဲ့ပြစ်တယ်ပြစ်တဲ့အချိန်မှာကျွန်တော်မျက်စိရှိရင်ပထမဆုံးတယောက်ထိတယ်ထိတော့အဲ့ဒီကတယောက်ထိသွားပြီထိသွားပြီဆိုပြီးတော့အဲ့ဒီဟိုအဝိုင်းကအရင်တော့မဟာနဲ့ကဖေးအခုကကဖေးလည်းမပြောအဲ့ကဖေးရှိရဲရှိတဲ့မှာတယောက်ထိတယ်ပြီးတော့အဲ့နောက်မှာလူတွေအုံကြီးကြံနေတယ်ကြံနေကျွန်တော်တို့ကတက်တက်တာပေါ့အဲ့တော့အဲ့တယောက်ပြီးတော့နောက်တယောက်နဲ့တောက်လျှောက်တောက်လျှောက်ထိတာကျွန်တော်မျက်စိရှိတယ်လို့ပြောတော့လောက်အလိုဟိုအလိုတန်ရန်ဟိုက်လူတွေချမ်းပြီးပြီးတာလူတွေအများကြီးဆက်သွားပြီးတော့ငါတို့မနိုင်တော့ပြေးကြပြေးကြဆိုပြီးအကုန်လုံးလူစုဟိုမရရအောင်ခွဲပြီးတာ
ဆန္ဒပြတဲ့သူတွေကိုဖြိုခွင်းရမှာလဲဖမ်းမိတဲ့သူတွေကိုရိုက်နှက်ကန်ကြောက်ထိုးချိတ်တာတွေလည်းရှိပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုံ့ဆော်နေတဲ့သူတွေကိုပါထိုးချိတ်ရိုက်နှက်တာတွေကိုလည်းတွေ့ရပါတယ်။လက်နက်မဲ့ငိမ့်ချန်းစွာဆန္ဒပြသူတွေတက်ဖြတ်ခံရတာဒဏ်ရာရရှိတာတွေကလုံးဝလက်ခံနိုင်စရာအကြောင်းမရှိဘဲနဲ့ဒီလိုချမ်းဖတ်မှုတွေကိုကျူးလွန်သူတွေကိုထိရောက်စွာအရေးယူရပါမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူး Ola M Grant ကပြောကြားထားပါတယ်။ဆန္ဒပြနေစဉ်အတွင်းမှာလည်းလူအများပြားကိုဖမ်းဆီးတာတွေရှိနေပြီးတော့နိုင်ငံရဲ့အကျဉ်းသားများကိုညီဆောက်ချောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရဆိုရင်မက်လ3ရက်နေ့ထိဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခံထားရသူပေါင်း1498ဦးရှိနေပါပြီ။ဖမ်းဆီးခံထားရသူတွေထဲကအများစုကိုတော့ပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်။ဖမ်းဆီးခံထားရသူတွေထဲမှာတချို့ဆိုရင်ဘယ်နေရာကိုရောက်နေမှန်းမသိရတဲ့ရှိတဲ့အတွက်တရားစွဲဆိုခြင်းမတိုင်မီရရှိတဲ့အခွင့်အရေးကိုချိုးဖောက်ခံနေရတယ်လို့လိုက်လံကူညီပေးနေတဲ့ဥပဒေပညာရှင်တွေကပြောပါတယ်။နေ့စဉ်ဆိုသလိုဆန္ဒဖော်ထုတ်တဲ့သူတွေကိုဖမ်းဆီးမှုတွေရှိနေပြီးတော့ရဲစခန်းတွေနဲ့အင်းစိန်အချင်းထောင်ရှိမှဆိုရင်ဖမ်းဆီးခံထားရတဲ့သူတွေအတွက်စိုးရိမ်တကြီးစိတ်ပူစွာနဲ့လိုက်လံမေးမြန်းနေတဲ့မိသားစုဝင်အများအပြားကိုတွေ့နိုင်ပါတယ်။မကြည်ကြည်ကသူတို့ခင်ကတယောက်ပါသူမအမျိုးသားကဆန္ဒပြပွဲကအပြန်မီးပွိုက်မိနေတဲ့အချိန်မှာကားပေါ်မှာထိုင်နေရင်းအဖမ်းခံရတာဖြစ်ပါတယ်
။မီးပွိုက်မိနေတဲ့အချိန်မှာသူတို့ကဟိုဂျဲဆက်ရောက်တော့ရှိတယ်။ကားကနေတိတ်နေချင်းလာပြီးတော့ဟိုမင်းတို့ဆဲရလာပေါ့။သူက
ကမေးလေးမိဘောပါတမကျွန်တော်တို့မဆဲဘောနော်သွားလိုက်ပြောတယ်တို့တွေမဆဲဘောနော်ပါမဟုတ်အတော်လေးပါမမလေးလေးပါသမလုံးမဆဲပါဘောနော်သူတို့လည်းမဆဲပါဘောသူတို့လည်းမသူတို့ပြောပါတမရပြီလားသူမောင်းဆုံးတစ်ချိန်မှာသူမြောက်ဆုံးဆွဲချသွားတယ်ဘောနော်
အဲ့ဒီချိန်ကစပြီးသူမခင်မောနဲ့အဆက်အသွယ်ပြတ်သွားပါတယ်။သူမခင်မောနဲ့အတူခြေထုတက်ထားတဲ့မတန်ဆွမ်းအမျိုးသားပါပါရှိပြီးသူ့ကိုခေါ်ဆောင်သွားတဲ့အချိန်မှာတော့လဲကျသွားတယ်လို့သိရပါတယ်။သူတို့အနေနဲ့သက်ဆိုင်ရာရဲစခန်းတွေနဲ့အင်းစိန်အချင်းထောင်မှာလိုက်လံစုံစမ်းပေမဲ့အစအနမသိရသေးပါဘူး
။အခုချိန်ထိသူတို့ကမရှိဘူးလို့ဘူးကနေပို့ဆိုတာပါ။လည်းပါလေထဲမှာရှိသေးတယ်လို့ပြောနေတာ။ဘာမှမဟုတ်တော့ဖြစ်ဘူးလေ။အခုကတကယ်ကဲသူတို့ထွက်လိုက်တာ။သူတို့ကပြောလို့ရတာမဟုတ်ဘူးလေ။ကိုဝတ်တနေရောက်သူတို့ညာရင်မူကြီးခြတာကဲသူများတကလည်းထောင်းထွက်ဆိုပြီးဝိုင်းချပါလေအဲ့လိုမျိုးအခြေအနေလေးရှိရုပ်ကထဲတော့တစိမ့်ပေးမဝင်သူတို့တကယ်မှဖမ်းထားရဲဆိုတာအကြောင်းမဟုတ်ဘူး ਨੇ ပါတိရလို့ရှိကိုဝါမိုးချုပ်ပကြီးကြမှာသူတို့အဲ့လိုနေရာရဲ့လိုက်ချအခုတော့တည်နေထွက်တယ်လေဆေးထိုးပြီးရုပ်ကထဲတွေဥလွတ်တာဆက်ပြီးတော့ခါကျရင်ဟိုဝါလောက်ဒီရလို့ဆိုကြောင်တောင်နဲ့ဆိုဝိုင်းရိုက်ခံရမှာ
ညမထွက်ရမင်းကိုည၈နာရီတက်မှတ်ထားပေမဲ့ရဲတပ်ဖွဲ့ဝင်တွေကလည်းဖမ်းဆီးထားတဲ့သူတွေကို၈နာရီနောက်ပိုင်းမှာပြန်ပြီးလွှတ်တာတွေရှိပါတယ်။ဒါကြောင့်ဖမ်းဆီးခံမိသားစုဝင်တွေကစိုးရိမ်မှုတွေရှိနေတာပါ။ဒါအပြင်ပခုတ်ကူမြို့မှာဆိုရင်လည်းရဲတွေကလမ်းတွေအပေါ်ဖုံးတွေစစ်ဆေးမှုတွေပြုလုပ်နေပြီးတော့ဆန့်ကျင်တဲ့စာသားပါတဲ့ဖုံးတွေကိုသိမ်းဆည်းတာတွေရှိတယ်လို့ကိုရိုင်းကြုံတွေ့ရသူကိုအောင်ခိုင်ကပြောပြပါတယ်။ငင်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုဘလို့ပဲဖမ်းဆီးပါစေဆန္ဒပြသူတွေကတော့တရက်နဲ့တရက်တိုးပြီးတော့ဆန္ဒပြနေစေဖြစ်ပါတယ်။ဒီမိုကရေစီတောင်းဆိုရင်ကြွေလင်းကြရတဲ့မိသားစုဝင်တွေကလည်းတိုက်ပွဲကိုဆက်လက်အားပေးနေစေဖြစ်ပါတယ်။နေ့စဉ်ဆန္ဒပြပွဲတွေမှာပါဝင်နေတဲ့အသက်24နှစ်အရွယ်ကိုမိုးဟင်းကတော့
ကျွန်တော်လူငယ်တယောက်အနေနဲ့ကတော့ကျွန်တော်ဒီမိုကရေစီပြန်မရမချင်းကျွန်တော်တို့သဘောကျတဲ့အစိုးရပြန်မတက်မချင်းကိုဆန္ဒပြဖို့လေဟိုအွန်လိုင်းမှာရေးတာတွေဟိုတက်နေမြပေါ့နေရာတကာကနေပုံပါဝင်မှုကြိုးစားမှာပဲ။ဒီနေ့ဒီရောက်ရောက်ကျွန်တော်ဒီညနေကတော့လည်းအဲ့ဒီဖိတ်ကြည့်ကြည့
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းရမယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒိုးအတန်အပတ်စဉ်တန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒိုးအတန် Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဒီ OEG ထုတ်လွှင့်တဲ့ Radio အစီအစဉ်မှာလည်းသတင်းည9:00နာရီကနေ10:00နာရီအတွင်းနဲ့သတင်းညနေ6:00နာရီကနေ10:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တန်ယုံနဲ့ဆိုဆယ်လန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ကမှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ခုတော့စနေနေ့ညပိုင်းအစီအစဉ်အတိုင်းတင်ဆက်နေကြဖြစ်တဲ့ Channel FFV Editor ကိုမှုသိရဲ့မျက်မှောက်ရေးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာပြည်ရဆီမီကန်စီစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာဒီဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ကုန်ပြည့်ဆက်လက်ဖြစ်ပေါ်နေဆဲဖြစ်ပါရစေ။ဒီလိုပဲမြန်မာပြည်ရဆီမီကန်အစီအစဉ်မှာတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အခမ်းအနားဘယ်လိုရှိလာမလဲဆိုတဲ့ကိစ္စတွေနဲ့ပြည်အောင်စုစွတ်တော်ရဲ့ကုစားပြုကော်မတီ CRPH ရဲ့အခမ်းအနားပါပေါ့။ဒီမြန်မာဒီမိုကရေစီရေးနိုင်ငံတကာရဲ့အခမ်းအနားတွေပေါ်မှာဘယ်လိုကြိုးစားရမှုရှိနိုင်လဲဒါတွေကိုဆွေးနွေးသွားဖို့ရှိပါရစေခင်ဗျာ။အဲ့ဒီစီစဉ်မှာပါဝင်ဆွေးနွေးပြမှုတက်ဖိတ်ခေါ်ထားတဲ့သူတူရှိပါတယ်ဖိတ်ခေါ်ထားတဲ့သူတူကတော့ဒီမြန်မာ Institute for Peace and Security ရဲ့ဒီ Executive Director တူဖြစ်တဲ့ဒေါက်တာမင်းစောဦးဖြစ်ပါတယ်။နောက်တူကတော့ဒီ Federal အရေးနိုင်ငံရေးလေ့လာသူတူဖြစ်တဲ့ကိုထက်မင်းနေဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်ဒီဒေါက်တာမင်းစောဦးကိုစပြီးတော့မေးချင်ပါတယ်။ဆိုတော့လက်ရှိခြေအနေမှာကျွန်တော်တို့ဒီလူလူကြားမှာပြန့်နေတဲ့ကိစ္စကတော့ဒီ American ရဲ့ဒီရေးယူဆောင်ရွက်မှုတွေခံကဏ္ဍတွေပေါ်ပါတယ်။ညွှန်လင်းကြတဲ့အချက်တွေရှိပါတယ်။အရကားဒီ UN အနေနဲ့ပေါ့ဒီဘလောက်ထိမြန်မာဒီမိုကရေစီပေါ့ဘလောက်ထိထောက်ခံပေးနိုင်မလဲဆိုတော့ဒီမျှော်လင့်မှုတွေလည်းရှိပါတယ်ဆိုတော့ဒေါက်တာမင်းစောဦးအနေနဲ့ဒီမြန်မာအရေးကိုနိုင်ငံတကာကချင်းတက်တဲ့ပုံစံမျိုးပေါ်မှာဘယ်လိုမျိုးဒီရှုမြင်တယ်လဲဘလောက်ထိမြန်မာအရေးကနိုင်ငံတကာရဲ့အခန့်ကဏ္ဍကဒီမြန်မာဒီမိုကရေစီကအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတဲ့ကိစ္စကိုဆွေးနွေးပေးသိချင်ပါတယ်အရင်ဆုံးဒေါက်တာမင်းစောဦးကျောက်ဒီပေါ်မှာဆွေးနွေးပြပါအောင်ခင
်ဗျဒီမြန်မာပြည်ရဲ့ဒီမိုကရေစီရေလှှရှားမှုကိုဒီ American ဥဆောင်တဲ့အနောက်နိုင်ငံတွေကထောက်ခံဟိုထောက်ခံအားပေးလာတာတော့အခုမှဘုပေါ့ဒါပြီးခဲ့တဲ့ဟိုရင်ဟိုတက်မလို့အစောလက်ထက်1988စစ်အာဏာသိမ်းကြတဲ့ကတည်းကဒါကဟိုထောက်ခံအားပေးခဲ့ကြတယ်ပေါ့နော်အင်မတန်မှလည်းဟိုဥပဒေပိုင်းရော ဒီဖန်တမကြီးရမအရာရောငွေကြေးပိုင်းအရာရောထောက်ပံ့ပေးကြတာရှိပါတယ်။အဲကျွန်တော်တို့ဒီအခုနောက်ဆုံးဖြစ်ခဲ့တဲ့ဖန်တာပိမှုမှာလည်းဟာဒါကဒီမိုကရေစီကိုနောက်ပြန်ဆွဲတယ်ဆိုတဲ့အခြေခံတစ်ခုနောက်တစ်ခုကဒီရွေးကောက်ခံရတဲ့အစိုးရကိုပေါ့နော်ဟိုဒီအနာမအပင်းနဲ့ဒါတမန်တော်ကနေအနာသိနေဆိုတဲ့အပေါ်မှာနိုင်ငံတကာနဲ့လက်မခံဘူးဆိုတဲ့အခြေခံလည်းတစ်ခုပေါ့နောက်တစ်ခုထပ်ဖြစ်လာတာကတော့ဒီအနာပိမှုကိုဆန့်ကျင်တဲ့ပြည်သူလူထုကိုလာဒီအာဒီအင်အားသုံးပြီးဖြုတ်ခွင်းတဲ့ကိစ္စတွေမှာဒီဖန်စီခံရတဲ့ဟာတွေတပ်ဖြတ်ခံရတဲ့ဟာတွေပေါ့ဒီအပေါ်မှာနိုင်ငံတကာကဒါအပြည့်နဲ့ကန့်ကွက်တယ်ဆိုတဲ့အခြေခံအနေနဲ့ပေါ့နော်ဒီမြန်မာပြည်လက်ရှိအာဒီတမန်တော်အစိုးရအပေါ်မှာသူတို့အဲဒီအယူဆောင်မှုတွေလုပ်ပါတယ်အဲ့တော့အယူဆောင်မှုတွေလုပ်တဲ့အခါမှာအခုကျွန်တော်တို့ကြည်ရသလောက်ပေါ့လေကျွန်တော်တို့ကကြည်ရသလောက်ကအမေရိကန်ကလည်းလုပ်တဲ့အယူဆောင်မှုဆိုတာဒါကသူတနိုင်ငံတည်းကလုပ်တဲ့ bilateral အယူဆောင်မှုအဲ့တော့အဲ့ဒီအယူဆောင်မှုကိုကျွန်တော်တို့ကကြည့်မယ်ဆိုလို့ရှိရင်တော့အဓိကကတော့သူတို့တပ်မတော်နဲ့တပ်မတော်ကတာဝန်ရှိတဲ့ခေါင်းဆောင်ကြီးကြီးပိုင်းတွေကိုပြစ်မှတ်ထားပြီးတော့အာလုပ်တော့ကျွန်တော်တွေ့ရတယ်အဲ့ဒါပေမဲ့တစ်ထပ်ပိုတဲ့ပေါ့နော်အခုအာဒီပြည်သူလူထုရာတော်တော်များပြောကြတဲ့နိုင်ငံတကာကနေပြီးတော့စစ်ရေးရအယူဆောင်မှုမျိုးလုပ်ဖို့လာ UN တပ်တွေလာဖို့ဆိုတဲ့ကိစ္စတွေကြတော့အဲကျွန်တော်တို့နိုင်ငံတကာကတော့ဒါဒီလီလာတလန်နဲ့ပေါ့ကျွန်တော်လုပ်ခဲ့ကြတာရှိတယ်ပထမတလန်ကတော့ဒီလုံခြုံရေးကောင်စီကဆုတ်ဖြတ်ချက်နဲ့လုပ်ခဲ့တဲ့နီလာနေကျွန်တော်ရှိတယ်နောက်တစ်ခုကကျွန်တော်လုံခြုံရေးကောင်စီကဆုတ်ဖြတ်ချက်မပါဘူးဒါပေမဲ့နေတိုးအခြေခံနဲ့ပေါ့နော်ဒါဟိုဆာဗီယာတို့မှာအခုအီရတ်ကိုတိုက်တဲ့ဟာမျိုးတွေပေါ့နော်အဲနေတိုးရဲ့အခြေခံနဲ့ပေါ့နော်ဒီအမေရိကန်ဥဆောင်ပြီးတော့အာလုတ်ခဲ့တဲ့ဒီတိုင်းလည်းရှိတယ်ပေါ့အဲ့မဲ့အဲ့ဒီနိုင်ငံတွေအားလုံးကြည့်လိုက်လို့ရှိရင်အဲဒီလုံခြုံရေးကောင်စီကသွားမယ်ဆိုလို့ရှိရင်လည်းအမေရိကန်ရဲ့ထောက်ခံမှုလို့ဆိုတယ်ခုနကအဲမြန်မာပြည်နဲ့အများတန်းရပ်တည်ပြီးနေတဲ့ပူပေါ့မြန်မာပြည်အစိုးရတက်တက်ပေါ့နော်ရပ်တည်ပြီးနေတဲ့တရုတ်နဲ့ဒီအဲရုရှားရဲ့ခိုင်းနိုင်တာကလည်းအရေးကြီးတာအဲဒါမှမဟုတ်နေတိုးနဲ့ပဲတက်လုံမယ်ဆိုလို့ရှိရင်လည်းအမေရိကန်ကမပါမဖြစ်ဘူးအာပါရတဲ့အနေအထားရှိပါတယ်အဲ့တော့ဒီနေ့ကျွန်တော်တို့အမေရိကန်အစိုးရတာဝန်ရှိသူကအမေရိကန်အနေနဲ့အလားတခြားနိုင်ငံတွေမှာရှိတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုစစ်အင်အားသုံးပြီးတော့အာလုတ်တဲ့နီလန်းကိုအမေရိကန်အနေနဲ့လုတ်ဖို့အစီအစဉ်မရှိပါဘူးလို့ဒါပြောလိုက်တော့ဒီတစ်ခုကတော့ပူရှင်းသွားတာပေါ့နော်ဒီနီလန်းမရှိတော့ဘူးအဲ့တော့ဒီနီလန်းမရှိတော့ရင်အာကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဒီနီလန်းကဒါကထွက်လာလို့ဆိုတော့မလွယ်ဘူးပေါ့နော်အမေရိကန်ကသူ unilaterally ပေါ့နော်သူ့ရဲ့မဟာမိတ်ဖြစ်တဲ့နေတိုးတို့ဟာမျိုးနဲ့ဒီကိစ္စကိုမလုပ်ဘူးဆိုရင်ဒါကုလသမဂ္ဂမှလည်းဒီကိစ္စကိုသူစက်တင်မှုတော့မရှိတော့ဘူးအဲ့တော့ဟိုကျွန်တော်တို့လောလောဆယ်မှာကျွန်တော်ပြောလို့ရတာကတော့ဒီစည်ရေးရဒီဥဆောင်မှုကမဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ပြောလို့ရတယ်အဲဒါပေမဲ့ချွတ်ချက်ရှိတာတစ်ခုကဘာလဲဆိုတော့အကယ်၍ဒီဆန္ဒပြမှုတွေကိုတင်နေတဲ့အခါမှာလူတွေအသေးပြောက်များလာခဲ့တယ်ဆိုလို့ရှိရင်ဒီလိုမျိုးအသေးပြောက်များတဲ့ကိစ္စကိုအဲကျွန်တော်တို့ genocide convention နဲ့ဒါဟိုတွဲပြီးတော့ဟိုစဉ်းစားလို့ရတဲ့ဟာတွေရှိတယ်ဒါဘာကြောင့်လဲဆိုတော့ဥပမာဒါ politicize ဆိုခေါ်တဲ့နိုင်ငံရေးအရာဟလာဟိုလူစုလိုက်ပြုံးလဲတတ်ဖြတ်ချင်းဆိုတဲ့ politicize ဆိုတဲ့ language မျိုးကိုကျွန်တော်တို့ဒီအဲကျွန်တော်တို့အိနေသားချင်းခံဖြစ်တဲ့ Cambodia တို့ဘာလို့မှလည်းဒါသုံးခဲ့တဲ့ဟာမျိုးရှိတယ်အကယ်၍ကျွန်တော်တို့ကဒီဟိုဆန္ဒပြရတဲ့ဟာကိုဖြုတ်ခွင်းတဲ့ပုံစံကနေပြီးတော့လူတွေအစုလိုက်ပြုံးနေတည်တဲ့ကိစ္စမျိုးတွေဖြစ်လာတယ်။ politicize ဖြစ်လာတယ်ဆိုလို့ရှိရင်တော့ဒီ genocide convention အရာလူ့ကျူရေးကောင်စီကဟိုအရေးယူဆောင်မှုမျိုးတွေလည်းစဉ်းစားကောင်းလဲစဉ်းစားနိုင်တယ်ပေါ့။ဒီတစ်ခုတော့အဲရှိတယ်လို့တော့ကျွန်တော်ရေဘူးရောက်တော့သုံးသပ်ပြရမှာ
။ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးပါအဲ့တော့ကိုတံမင်းလင်းကိုဒီညမှာမေးတင်တာကိုတံမင်းလင်းကဒီနိုင်ငံရေးပိုင်းဆိုင်ရာနေလာတယ်နောက်ဖက်ဒရယ်ပိုင်းဆိုင်ရာနေလာတယ်ဆိုသူလည်းဖြစ်တဲ့ကာကြတော့ကျွန်တော်လက်ရှိအခြေအနေမှာကတော့လူစုကဒီပြည်တော်စုတော်ကိုစားပြုကော်မတီ CRPH ကိုဟိုဒါထောက်ခံအားပေးနေတဲ့အခြေအနေမှာရှိတယ်ပေါ့ဒီဘက်မှာလည်း CRPH အနေနဲ့ဒီနိုင်ငံတကာဆက်ဆံရေးလိုကိစ္စမျိုးတွေမှာတော်တော်လေးကိုဒါသူတို့အနေနဲ့ဒီတက်တင်လုပ်ဆောင်လာတဲ့အခြေအနေရှိပါတယ်ဆိုတော့ဒီကုလသမဂ္ဂလိုကိစ္စမျိုးတွေနိုင်ငံဆက်ဆံရေးလိုကိစ္စမျိုးမှာရှိတဲ့ကာကြတော့ဆိုတော့ဒီ CRPH ရဲ့အခမ်းအနားဒီလှုပ်ဆောင်နိုင်မှု CRPH ကိုလူလူထောက်ခံမှုကဒီနိုင်ငံတကာစာမျက်နှာမှာဘယ်လောက်ထိဒီကျူတရမှုရှိနိုင်လဲနိုင်ငံတကာဒီလှုပ်ရှားမှုတွေမှာဘယ်လောက်ထိကျူတရမှုရှိနိုင်လဲလက်ရှိ CRPH ရဲ့နိုင်ငံတကာရေးဆောင်ရွက်မှုကိုကိုထံမင်းလေးဘယ်လိုများသုံးသပ်ချင်တာရှိလဲဒါလေးချက်တော့ဆွေးနွေးပြပါဦး
အဲ့တော့ပထမအဦးဆုံးကတော့ဒါ CRPH ကခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတယ်ပေါ့နော်ခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတဲ့အထက်မှာဝန်ကြီးဌာနအနေနဲ့ကဒါနိုင်ငံခြားရေးဝန်ကြီးဌာနလည်းပါလာတယ်ဆိုတဲ့အခါကျတော့အဲဒါ CRPH လုပ်တဲ့ဟာကနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာ ဒီလက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့နိုင်ငံတကာအဆင့်မှာသူတို့ကနိုင်ငံခြားရေးကိုဒါတာဝန်ယူတဲ့အခါမှာတရားဝင်အစိုးရအနေနဲ့မရှိဘဲနဲ့ဒါ CRPH ကသာလျင်တရားဝင်လွှတ်တော်ရွေးကောက်ထားတဲ့အမတ်တွေကဒါဖွဲ့စည်းထားတဲ့ဒါယာယီပေါ့နော်ခိတပြည်တော်လူဝင်ကြီးဖြစ်တယ်ဆိုတဲ့သဘောမျိုးပေါ့နော်အဲဒီတရားဝင်မှုနဲ့ပတ်သက်ပြီးတော့တိုက်ပွဲပေါ့နော်တရားဝင်မှုတိုက်ပွဲအဲ့ဒီဟာမှာနိုင်ငံတကာစာမျက်နှာကိုပါတည်တည်ချာချာဖွင့်ပြီးတော့လုပ်တာလို့မြင်ပါတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကဘာစဉ်းစားဖို့ရှိတုံးဆိုတော့ CRPH ကတော့ဒါလောလောဆယ်မှာနိုင်ငံတော်အစိုးရရဲ့ရန်တရားတွေကိုရရှိနေတဲ့အဖွဲ့အစည်းမဟုတ်ဘူးပေါ့လေနိုင်ငံတော်အစိုးရရဲ့ရန်တရားတွေကတော့ဒါဗိုလ်ချုပ်မင်းမြောင်းလိုင်ဦးဆောင်တဲ့နော်နာဆာကကောင်စီလက်ထဲမှာအခုရှိနေတာပေါ့လေဒါပေမဲ့အဲ့ဒီရှိနေတဲ့ရန်တရားတွေကလည်းဒီစီရီယံလှုပ်ရှားမှုကြောင့်မို့လို့ဒါရက်နေတဲ့နေနေရှိတယ်လို့ပြောရမှာပေါ့အဲ့တော့အဲ့လိုအခြေအနေမျိုးမှာဆိုတော့ CRPH အနေနဲ့စဉ်းစားဖို့ကတော့ဘာလဲဆိုလို့ရှိရင်ဒီဘက်ကစနစ်တကျရှိနေပြီးသား state apparatus ကြီးပေါ့အစိုးရရန်ရည်တခုလုံးကိုရထားတဲ့အချိန်မှာဟိုဘက်မှာကြတဲ့အခါကျတော့ဒါသူတို့ကဟို human resource ပေါ့နော်အဲ့တော့လူသူအင်အားဘယ်လောက်ရှိမလဲတခါပြီးတဲ့အခါကျတော့ဘယ်လောက်မြန်မြန်ဆန်ဆန်နဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စတွေမှာတော့တေချာစဉ်းစားဖို့လိုတယ်လို့ယူဆပါတယ်နောက်တစ်ခုကတော့ဒီဥကြုံမိုးထွန်းပေါ့ကျွန်တော်တို့ UN မှာမြန်မာနိုင်ငံကိုကိုစားပြုတ်ပြီးတော့ရောက်နေတယ်ကိုစလေအခု CRPH အစိုးရနဲ့NLD အစိုးရကိုစားပြုတ်ပြီးတော့ဥကြုံမိုးထွန်းကပြောသွားတယ်ပြောသွားပြီးတဲ့နောက်မှာဥကြုံမိုးထွန်းကပဲနိုင်ငံညာရေးကိစ္စတွေဆက်ပြီးတော့လှုပ်ဖို့လိုတောင်းဝန်ပေးထားတဲ့အခါကျတော့သူကတတ်နိုင်သမျှတော့ရှိတဲ့ resource နဲ့ရှိတဲ့အင်အားနဲ့ပေါ့နော်နိုင်ငံတကာစာမျက်နှာမှာဒီတရားဝင်မှုတိုက်ပွဲကိုတော့ဆက်ပြီးတော့ခြေတက်နေတယ်ဆက်ပြီးတော့တိုက်နေတယ်ဆိုတော့မြင်လာတယ်ပေါ့နော်အခုချိန်ထိလည်းဒီအာဆီယံအပါအဝင်ကျွန်တော်တို့အင်ဂျီနာချင်းနိုင်ငံတွေအကုန်လုံးကဒီမှာရှိနေတဲ့နိုင်ငံညာရေးဝန်ကြီးဌာနကိုနိုင်ငံညာရေးဝန်ကြီးဌာနနဲ့အတိအမှန်မပြုတ်သေးဘူးအမေရိကန်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကလည်းတရက်ကပဲပြောတယ်ဆိုတော့ဒီလိုအခြေအနေတော့အခုဟာကတော့ဗောနော်ဒါဆက်ပြီးတော့ရှိနေတုံးဆက်ပြီးတော့ဒီကိစ္စမှာ CRPH နဲ့ဒီဘက်ကနာဆာကကောင်စီနဲ့အပြိုင်ဆိုင်လုပ်နေရတော့မယ်လို့ကျွန်တော်မြင်ပါတယ်
ဒါတော့မျိုးစုံကိုကျွန်တော်အဓိကဒီနောက်ထပ်မေးချင်တာကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဒီလူလူဆန္ဒပြမှုတွေတပိတ်မှောက်မှုတွေကိုလက်ရှိဒီနာဆာကဒီစစ်ကောင်စီရဲ့ဒီကိုင်ဖြစ်ဖြစ်ရှိမှုတွေကဒီနိုင်ငံတကာရဲ့ဖိအားအပေါ်မှာသူတို့ဘလောက်စဉ်းစားပြီးတော့ကင်တွယ်နေတဲ့ပုံစံရှိတယ်လက်ရှိချိန်မှာလည်းကျွန်တော်နိုင်ငံတကာကတော်တော်လေးကိုဖိအားပေးပြောဆိုနေတာရှိတယ်လို့အဖက်မှာလည်းကျွန်တော်တို့ဒီလူလူဒီဆန္ဒပြတပိတ်မှောက်ဆန္ဒပြမှုဒီတနက်ကြီးအစ်စ်တွေတုံးပြီးတော့မှဒီဖြစ်ရှင်းတာတွေနောက်တစ်ခါဒီကျန်ဖက်ဖြိုခွင်းတာတွေလူလူတေဆုံးမှုတွေတော်တော်လေးကိုဒီတွေ့ရတာရှိပါတယ်ဆိုတော့လက်ရှိဒီနာဆာကအနေနဲ့ဒီလူလူဆန္ဒပြမှုတွေတပိတ်မှောက်မှုတွေကိုဖြစ်ရှင်းတဲ့ပုံစံကနိုင်ငံတကာအပေါ်ကိုဘယ်လောက်ထိကြိုးစားရမှုရှိရနိုင်ငံတကာအပေါ်မှာဘယ်လောက်ထိစဉ်းစားမှုရှိတဲ့အခြေအနေမှာဒီတွေ့ရတာရှိရဆရာဒီပုံမှာဘာလဲသုံးသပ်ချင်တာရှိမှာ
ဟိုတစုံတရာတော့စဉ်းစားပါလိမ့်မယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီတကယ်ပေါ့နော်ဒီနိုင်ငံတစ်နိုင်ငံလုံးမှာစပြီးတော့ဖြုတ်ခွင်းတယ်ဆိုတဲ့အနေအထားဖြစ်ခဲ့တာ28ရက်လေးပေါ့အဲ့တော့ social media တိုင်ခင်မှာတောက်လျှောက်ကဒီဆန္ဒပြပွဲတွေရရှိခဲ့တာရှိခဲ့မှာရန်ကုန်မှာဆိုကြကျွန်တော်တို့မျက်မြင်အတွေ့အကြုံရဆိုလို့ရှိရင်တချို့နေရာမှာဆိုလို့ရှိရင်ဒီရဲတို့ဒီအတက်တို့မလဲတဲ့ဘုံတို့မှာဆိုရုပ်တိုက်တဲ့ကာလတွေရှိတယ်လုံးဝဟိုမထားတော့တဲ့အနေအထားလည်းရှိတာအဲ့တော့ဒါတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ဒီစုံတရာတော့အဲဒီအပေါ်မှာအခြေခံပြီးစဉ်းစားကောင်းလဲစဉ်းစားပါပေါ့နော်ဒီရတွေကိုဖြုတ်ခွဲလိုက်တယ်ဆိုလို့ရှိရင်နိုင်ငံတကာမှာဟို pressure တွေပုံများလာတယ်နိုင်ငံတကာမှာလည်းဒီအမြင်မကောင်းနိုင်ဆိုတော့စဉ်းစားကောင်းနေလည်းရှိလိမ့်မယ်ပေါ့အဲဒါပေမဲ့တစ်ခုကပေါ့ဒီဒါကတော့ဒါဒီဘယ်စစ်တပ်မဆိုပါပေါ့သူတို့မှာအမြင်တမ်းဟိုဘာ priority လဲဘာ secondary လဲပေါ့တော့ဘာအဓိကကြားလဲရည်မှန်းချက်လဲအဓိကကြားလဲရည်မှန်းချက်ကိုရဖို့အတွက်ဘာတွေမလို့ပေးဆက်ဖို့လုပ်ရဲဆိုတဲ့ဟာတွေကတော့စဉ်းစားလေးရှိတယ်စဉ်းစားလေးရှိတယ်ဆိုတော့အခုလောလောဆယ်မှာဟလာဒီကျွန်တော်အမြင်ကတော့ဒီလက်ရှိဒီSCC ရဲ့သူရဲ့တရားဝင်မှုကခုနအပြိုင်ဖြစ်လာတဲ့ဘုံမျိုးဖြစ်တာခုနကပေါ့နော် CRPH တဲ့အခုကလည်းနိုင်ငံတကာမှာလည်းသူ legitimacy အပြိုင်ဖြစ်လာတယ်မဖြစ်လာဘူး။နောက်ပြီးတော့ဒီပြည်သူလူထုမှာလည်းသူရဲ့ဒီအပြိုင်ရန်တရားတွေပေါ့နော်ဒီခုနပြောတဲ့မျိုးတွေမှာအလားအောက်ခြေတွေမှာဒီလူမျိုးရေးအဖွဲ့တွေလိုမျိုးရန်တရားတွေအပြိုင်တိဆောက်လာတဲ့အခါဖြစ်လာတော့ဒါကသူ့အတွက်က ဟိုအကြီးဆုံးပို့ပြီးကြီးတယ်သူတော့ဖြစ်လာတယ်ချင်းချောင်းကိုတင်လို့ဖြစ်လာတာဒါကိုသူကပို့ပြီးတော့အားဆိုင်ပြီးတော့အလုပ်လာတဲ့အနေအထားမျိုးတွေ့ရတယ်ပေါ့အဲ့တော့ကြောင့်ဟိုကျွန်တော်တို့သုံးသက်ချက်ရတော့အစပိုင်းမှာကြိုင်တွေ့တဲ့ပုံနဲ့ဒီဘက်က CRP အကောင့်လာပြီးတော့စင်ပြိုင်ဒီ mechanism တွေပိုအကောင့်လာပြီးတဲ့အချိန်နောက်ပိုင်းမှာကြိုင်တွေ့တဲ့ပုံတွေကလည်းကွဲသွားတဲ့ဟာမျိုးတွေကျွန်တော်တွေ့ရတယ်ပေါ့ဒီလိုမှဆိုလို့ရှိရင်ကျွန်တော်တို့ဒီ26ရက်နေ့မှာဒီတက်တီကိုတမန်ကလေးမှာအကြီးအကျယ်ရွှေ့တဲ့ကိစ္စဖြစ်ပြီပေါ့နော်ဒါတွေကလည်းဒါဟိုကင်ကွယ်မှုတွေပြောင်းပြီဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့ကသုံးသပ်လို့ရတယ်ပေါ့အဲဒါကြီးရွှေ့ပြီးမှ28ရက်နေ့မှာဆက်လုပ်ရမှာဖြစ်ပေါ့လေအဲ့တော့ဟိုအခုအကယ်၍ပေါ့နော်ဒီလက်ရှိ SAC အနေနဲ့ကဒီသူ့ရဲ့ legitimacy ကိုသူနံပါတ်1ဦးစားပေးပြီးတော့ကင်တွယ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ပြင်းထန်တဲ့အကန့်အသတ်မှုမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့နော်ဒါကျွန်တော်တို့ဆိုရင်တော့သူတက်တန်မှုတွေလည်းပို့ဖြစ်လာနိုင်တယ်အာဒီပေါ်မှာတော့ကျွန်တော်တို့ဆိုရင်ရှိပါတယ်အ
ဲ့တော့လက်ရှိကျွန်တော်တို့မှာဒီနိုင်ငံရေးအရာတွေလူလူတောင်ချောင်းမှုတွေရှိတယ်နောက်တစ်ခါဒီနိုင်ငံရေးအရာပဲတစ်ဖက်မှာဒီနိုင်ငံကဒီဆာမင်နာမှာဒီ CRPH ကလုံဆောင်ဒီတောင်ချောင်းနေတဲ့ကိစ္စမျိုးတွေရှိတယ်နောက်နိုင်ငံကရဲ့ PR တွေကျွန်တော်တို့ကြုံတွေ့ရတဲ့ PR တွေရှိတယ်ပေါ့ဆိုနိုင်ငံကအနေနဲ့လည်းဒီအနာသိန်းစစ်ကောင်စီကိုဒီ PR ပေးနေတဲ့ကိစ္စမျိုးရှိတယ်ပေါ့ဆိုတော့ဒီလိုခြေနေတော့လူတွေထက်ဆင်းစဉ်းစားရဲဆိုတဲ့အချက်ကတော့ဒီလိုလုံရှားမှုဒီတိုက်ပွဲပေါ့ဒီຫນွေဥဒေါ်လာရေးဆိုတဲ့ဘာမှပြောဆိုကြတဲ့ပြောဆိုကြတဲ့ဆိုတဲ့ကိစ္စမျိုးပါဒီလက်ရှိနိုင်ငံရေးအခြေအနေကကျွန်တော်သုံးသပ်မှုအရာဆိုလို့ရှိရင်ဒီဘယ်လိုအခြေအနေမျိုးကိုဒီဖြစ်သွားစေနိုင်လဲဘယ်လိုလားလာရှိနိုင်လဲလက်ရှိဒီလိုအခြေအနေမျိုးပ
ါဟိုလက်ရှိအနေအထားမှာဖြစ်နိုင်တဲ့ scenario တွေပေါ့နော်အခင်းအခြေတွေပေါ့တခုအခင်းအခြေတခုကတော့အခုလက်ရှိSAC အနေနဲ့ဆန္ဒပြမှုတွေဖြစ်ခွေးနိုင်လည်းရှိမယ်လူလူဘက်ကလည်းဒီလိုဆန္ဒပြမှုတွေရှိမယ်ဒီလိုပုံစံမျိုးနဲ့ကျွန်တော်တို့ကဒီနှစ်ကုံသွားတဲ့ဟာမျိုးလည်းအနေထားလည်းရောက်သွားနိုင်ပါလေဒါအခင်းအခြေတခုအတိုင်းဒီကတော့မတည်ငြိမ်မှုတွေရှိမယ်ဟလာပြစ်တဲ့ခက်တဲ့သူထသာမှုတွေလည်းရှိမယ်လူလူကလည်းဘယ်လိုမှလက်မခံဘူးဆက်လက်ပြီးတော့ဆန့်ကျင်တယ်အလားလက်ရှိဒီနေပြည်တော်မှာရှိတဲ့ဒီ SAC အနေနဲ့ကလည်းသူ့ရဲ့ရန်တရားကိုလူတုံးတရားသူလည်းပတ်နိုင်မယ်ဆိုတဲ့အနေအထားမှာတော့ကျွန်တော်တို့ဆက်သွားရင်းနဲ့အခုဒီသူတို့ပြောတာလည်းရွေးကောက်ပွဲဆိုတဲ့ခင်းချင်းမျိုးတစ်ခုလည်းဖြစ်လာနိုင်တယ်အဲနောက်ဒီလက်တစ်ခုကတော့ကျွန်တော်တို့လက်ရှိအနေအထားမှာနိုင်ငံတကာကလည်းလက်ခံမှုမရှိဘူးပြည်သူလူထုကလည်းလက်ခံမှုမရှိတဲ့အတွက်ကြောင့်မလို့နောက်ဆုံးမှာညှိနှိုင်းဆွေးနွေးပြီးတော့အပြေရှာတယ်ဆိုတဲ့လမ်းကြောင်းမျိုးလည်းဒါလည်းတစ်ခုရောက်ပါတယ်တတိယ scenario ကတော့ကျွန်တော်တို့ဒီလိုမျိုးဖြုတ်ခွဲမှုတွေလုပ်နေရင်းနေမှာပဲဒီလူကြားထဲမှာလူတွေကြားထဲမှာပဲဒီဒါနဲ့ပတ်သက်ပြီးတော့အခံမရနိုင်ဖြစ်တဲ့အခါမှာဟလာတိုင်းသားလက်နက်ကြိုင်အုပ်စုတွေရတချို့တွေနဲ့ဟလာပေါင်းစည်းပြီးတော့ဟလာဟိုတစ်ဖက်ကလည်းဒီတံပြန်တဲ့လှုပ်ရှားမှုမျိုးတွေပေါ့နော်လှုပ်လာတဲ့မတည်ငြိမ်မှုမျိုးတွေလည်းဒါလည်းဖြစ်လာနိုင်မှာဒါကျွန်တော်တို့တွေ့ကြုံရတယ်ကျွန်တော်တို့လည်းငယ်တုန်းကအဲ့ဒါဒီလိုမျိုးတွေဖြုတ်ခွဲခံရပြီဆိုရင်လည်းဟိုစဉ်းစားတဲ့အတွေ့အကြုံတွေဖြစ်သွားတာပါပဲ။ဒါကျွန်တော်တို့လည်းစဉ်းစားခဲ့မှုပါ။ဒါတွေလည်းဖြတ်လည်းဖြတ်ပန်းခဲ့မှုလို့။အဲနောက်တစ်ခုကကျတော့ခုနကဒီလိုမျိုးနိုင်ငံတကာ PR ပြည်တွင်း PR ပေါ့နော်။နောက်တစ်ခုကဒီလိုမျိုးပြည်သူလူထုဆန္ဒပြမှုတွေကိုဥပက္ခအင်အားသုံးဖြုတ်ခွဲရတာဆိုတာလည်း morally ပေါ့နော်။စိတ်ပိုင်းဆိုင်ရာအရာထိခိုက်ကြတယ်။ဒီဖြုတ်ခွဲတဲ့သူတွေပါ။အဲထိခိုက်ကြတော့အဲ့ဒီအခြေခံနေပေါ့နော်။ဒီအင်အားစုတွေမှာဟိုပြုတ်ပွဲလာတာမျိုးတွေလည်းဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာပြီဆိုလို့ရှိရင်လည်းခုနကတိုင်းရင်းသားလက်နက်ကိုင်တွေကလည်းဒါသူတို့အဒီနဲ့ဒါကိုလည်းသူတို့အခွင့်အရေးတစ်ခုနဲ့သူတို့ကြည့်ပါအဲ့တော့ဟိုအဲ့ဒီ scenario ကတော့ဒါဟိုကျွန်တော်တိုင်းပြည်အတွက်အများကြီးလည်းဟိုစဉ်းစားနေရရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ Syria နဲ့လည်းဒီမှာမှဆင်းပါတယ်ဒီလိုဖြစ်သွားတာနောက်တော့မှဟိုဒီသူအင်အားစုအသီးသီးကသူလက်လမ်းပြီးတဲ့နေမျိုးသူထိန်းတာသူလက်နဲ့သူကင်တာဆိုတဲ့အခြေအနေမှာနောက်ဆုံးကျတော့ဟိုဘယ်သူမှလည်းအုပ်ချုပ်လို့မရတော့တဲ့အနေအထားပေါ့တိုင်းပြည်ပြတ်တယ်ဆိုတော့ state fail ပဲဆိုတဲ့အနေအထားပေါ့ဒီလိုအနေအထားဖြစ်သွားမယ်ဆိုရင်တော့ဒါကဟိုကျွန်တော်တို့ဘာဆေးမှမရှိတော့တဲ့အနေအထားပါဒါဆိုလို့ရှိရင်တော့ UN လည်းဝင်လည်းမလွယ်တော့ဘူးပေါ့နော်ဘယ်နိုင်ငံဘူးဝင်ဒါက state fail ဖြစ်ပြီဆိုလို့ရှိရင်ကျွန်တော်တို့အတွေ့အကြုံအရမှာဟာဥဆိုမာလီယာမှာ state fail ဖြစ်တယ်ဒီနေ့အထိသူကဟိုခေါင်းပြန်မထောင်တော့တိုင်းပြည်အစ်စ်ကိုပြန်မရောက်တော့
ဆိုတော့ကိုထမင်းလေးကဒီပုံကဟိုဘာသာဖြစ်ဆက်ပေး
ဖြစ်ဆက်ဆွေးနွေးပေးချင်တာရှိမယ
်။အဲလောင်းအောင်မှာလူငယ်တွေအော်နေတယ်88ကအချိုးတွေ21မှာလာမချိုးနဲ့ဆိုရဟာအဲ့တော့အဲ့ဒီဟာကိုတစ်ဖက်မှာရှိတဲ့တက်မတော်ကိုအာနာသိန်းစစ်ကောင်စီခေါင်းဆောင်တွေရောကကျွန်တော်ထင်တယ်တိတိကျကျနားလည်သဘောပေါက်ဖို့လို့အဲ့တော့ဒီအနေထားဟာ88ခုနှစ်ကအနေထားလို့မျိုးမဟုတ်ဘူးပေါ့နော်88ခုနှစ်တုန်းကအနေထားကမြမဆိုရှယ်လစ်လမ်းစဉ်ပါတီကနေပြီးတော့မှလက်ထက်ကနေမှတက်ကအာနာကိုလွှဲယူလိုက်တာအခုအနေထားကရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရအဲ့ဒီအစိုးရလက်အောက်မှာလည်းပဲနော်ဒီဒီပိုင်းဒီမိုကရေစီပေါ့ဗျာဒီပိုင်းဖက်ဒရယ်ပေါ့ဗျာအဲ့ဒီအနေနဲ့နေခဲ့တာကိုပဲလူငယ်ဓုတွေရောနော်လူကြီးတွေရောပေါ့လေလူကြီးတွေရောအကုန်မှာပဲအားလုံးကဒီလွတ်လပ်မှုရဲ့အရာတာကိုတည်သွားပြီအဲ့တော့အဲ့ဒီလိုအခြေအနေမျိုးမှာပြုံးငနေထိုင်ငနေအာနာမသိပါဘူးလို့ပြောထားရာနေပြီးတော့မှဒီလိုအခြေအနေကြီးဖြစ်သွားပြီးတဲ့အခါကျတော့တပြီလုံးနော်မြို့နယ်330ကျော်မှာမြို့နယ်330မှာမြို့နယ်300ကျော်ဟာအဲတခဲနဲ့ထွက်ပြီးတော့ဆန္ဒပြနေတဲ့အနေအထားကိုဒါတိတိကျကျစဉ်းစားသင့်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ကျွန်တော်ပြောသွားတဲ့အကြောင်းအရာကိုပြန်ပြီးတော့ချုပ်ဝါလို့ရှိရင်တော့ဒီဘက်မှာကငြိမ်းချမ်းစွာဆန္ဒပြနေတယ် leadership ကလည်း very young ဒီထွက်ပြီးတော့ဆန္ဒပြတဲ့လူတွေကလည်းအလွန်ငယ်တဲ့လူတွေအဲ့ဒီအခြေအနေမျိုးမှာဒီဘက်ဖြိုခွင်းတဲ့ဘက်ကစဉ်းစားပုံကအလွန်ကိုပဲရှေးဟောင်းတဲ့ဆန္ဒပုံဖြစ်နေတယ်တခါပြီးတဲ့အခါကျတော့ခေါင်းဆောင်မှုကလည်းခေါင်းဆောင်ပိုင်းကလည်းအဲတည်တဲ့အတိုင်းပဲအဲ့တော့အဲ့လိုအခြေအနေမျိုးဖြစ်နေတဲ့အခါမှာဒီဟာကတနေ့တစ်နေ့တနေ့ပို့ပို့ပြီးတော့ဗောနော်ဒီလိုဒီကွာဟမှုနဲ့လက်ရှိဖြစ်နေတဲ့အခြေအနေကအဲကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးအဲဒီတိုင်းပြည်ရဲ့အနာဂတ်မျိုးဆက်တွေအတွက်မကောင်းဘူးဒီဟာကိုတိတိကျစဉ်းစားသင့်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲချိန်လည်းပြည့်သွားတဲ့အခါကျတော့ဒီဆွေးနွေးပွဲဒီမှာပဲရက်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဒေါက်တာမင်းစောဦးနောက်တစ်ခါဒီကိုထက်မင်းလေးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဆိုတော့အားလုံးပဲကျေးဇူးပါခင
်ဗျာ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါRadio season ကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။
စနေနေ့တွေသတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းချင်းချုပ်ကိုပြောပြပါမယ်။ဒီမနက်ကနေမြို့တော်မြို့မြတ်မှစစ်တပ်နဲ့ရဲကအကြမ်းဖက်နှိမ်နှင်းဖြိုခွဲတဲ့ကြားမှာပဲဒီကနေ့ဆက်ပြီးဆန္ဒပြကြပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုမြေရုပ်ဘုံတွေအတံဘုံတွေပြစ်ခတ်ပြီးဖြိုခွဲပေမဲ့လည်းဆန္ဒပြသူတွေကကျွေးကြော်တန်တွေအော်ဟစ်ပြီးဆန္ဒပြကြပါတယ်။အကြမ်းဖက်ဖြိုခွဲမှုတွေအတွင်းဒဏ်ရာရသူဖမ်းဆီးခံရသူတွေရှိတယ်ဆိုတဲ့သတင်းတွေရထားပေမဲ့လည်းအရေးအတွက်အတိအကျကိုတော့အတည်ပြုလို့မရပါဘူး။ရဲကဖမ်းပြီးရိုက်နေတာဖမ်းသွားတာတွေကိုရိုက်ယူထားတဲ့တပ်ပုံတွေမှာတွေ့ရပါတယ်။အခုရက်ပိုင်းတွေမှာတော့ရန်ကုန်မှာည၈နာရီတိုင်းတံပုံတီးကြတဲ့အပြင်နေရွေဘော်ကနေကြွကြော်တန်တွေအော်ဟစ်တာဒီမိုကရေစီရဲ့လှုပ်ရှားမှုတခြင်းတန်ပြိုင်တီးဆိုတာတွေနေ့စဉ်ရှိနေပါတယ်။အကြမ်းမဖက်အာဏာပိစံနဲ့ CDM လှုပ်ရှားမှုမှာလည်းပြည်တွင်းကဝန်ထမ်းတွေပိုပြီးပါဝင်လာကြသလိုပြည်ပနိုင်ငံအသီးသီးကမြန်မာတာဝန်ထမ်းတွေလည်းပိုပြီးပါဝင်လာနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်ကောက်ွက်ပြီးဒီမိုကရေစီရေးတောင်းဆိုနေသူတွေနဲ့အတူတသားရရှိကြောင်းပြတဲ့အနေနဲ့ဩစတြေးလျနိုင်ငံဆင်နီမျိုးက Martin Place ဆိုတဲ့နေရာမှာဩစတြေးလျရောက်မြန်မာမိသားစုတွေဒီကနေ့စုဝေးဆန္ဒပြကြပါတယ်။ဒါ့အပြင်နီပေါ်နိုင်ငံကတ်မန်ဒူးမြို့တော်ကမြန်မာတန်ရုံပြင်ပမှာလည်းနီပေါ်နိုင်ငံသားတွေစုဝေးပြီးမြန်မာဆန္ဒပြသူတွေကိုထောက်ခံတဲ့အကြောင်းနဲ့အကြမ်းဖက်ဖြိုခွဲတာကိုကန့်ကွက်တဲ့အကြောင်းဆန္ဒပြကြပါတယ်။အိန္ဒိယနိုင်ငံမှာထပ်ပြီးခုလုံသွားတဲ့မြန်မာရဲတပ်ဖွဲ့ဝင်တွေကိုပြန်လွှဲပြောင်းပေးဖို့မြန်မာစစ်ဘက်အုပ်ချုပ်ရေးကောင်စီကအိန္ဒိယကိုတောင်းဆိုထားတယ်လို့အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းတာဝန်ရှိသူဒူးကဒီကနေ့ပြောတဲ့အကြောင်း Reuters သတင်းတပုတ်မှာရေးထားပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲခိုင်းတာမလုပ်ချင်တဲ့အတွက်ဆိုပြီးမြန်မာရဲတပ်ဖွဲ့ဝင်တွေနဲ့မိသားစုအယောက်30ပတ်ဝန်းကျင်ပြီးခဲ့တဲ့ရက်တွေကအိန္ဒိယပဲထပ်ပြေးခုလုံခဲ့တာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီမှတောက်ကြနေကမြန်မာအရေးတကယ်ပဲဆွေးနွေးခဲ့ကြပါပဲ။လူညွေးကောင်စီဖွဲ့ဝင်အားလုံးသဘောတူညီတဲ့ထုတ်ပြန်ချက်တခုခုတော့ထွက်မလာခဲ့ပါဘူး။လူညွေးကောင်စီလက်ချောက်ဥက္ကဋ္ဌအဖြစ်အမေရိကန်ပြည်ထောင်စုကစတင်တာဝန်ယူအပြီးနောက်တည့်မှာပဲအခုလိုမြန်မာအရေးတကယ်ပိတ်အစည်းအဝေးလှုပ်တာပါခင်ဗျာ။စနေညအတွက် VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံး
ဘေးအန္တရာယ်အပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစေ။ကျွန်တော်ကြော်ကြော်သိပါညာ
This program has